Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2018ခုနှစ်အောက်တိုဘာလ15ရက်နေ့တင်းနှံလာနေညပိုင်းဖီယိုစီစဉ်တွေကိုမိတ်ကန်ပြောင်စုမျိုးတော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းတူမီတာ24 25 32နဲ့51တူကနေတိုက်ထုံးလင်းပေးနေပါတယ်ကျမအီတန်စမဒီညတဲ့စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျမတင်ကြီးထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုကိုသားညုံနဲ့အတူကြီးညာပါမယ်ပြောင်ဆုံးနေတဲ့ sorry သတင်းတော်အရေး sorry ဘရင်နဲ့ဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားဝင်ကြီးကိုဆေးလွတ်မယ်လို့သမ္မတ Trump ကဒီကနေ့ပြောဆိုသွားပါတယ်။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ကိုအခိုင်အမာထောက်ခံတဲ့အကြောင်း Australia နိုင်ငံသားဝင်ကြီးကဒီကနေ့ပြောပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီနေ့အတွက်သောတာရှင်တွေနားဆင်ကြမယ်တင်မှာတော့ဒီနေ့နေပြည်တော်မှာကျင်းပတဲ့ငင်းချင်းထိတ်သည့်ဆွေးနွေးပွဲမှာဆွေးနွေးသွားတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့
ဆွေးနွေးကြရတော့ကဏ္ဍကတော့9ရက်ရှိတယ်9ရက်မှာဟို9ရက်ကဆွေးနွေးပြီးတယ်ပေါ့ဒီလိုပြောကြည့်ရအဲဒီဆွေးနွေး9ရက်မှာ2018နဲ့2019မှာဒီလာကတုံးကြီးကျင်းပပြီ
းကိုယ်တိုင်ပါဝင်တက်ရောက်တဲ့ပအုပ်မျိုးသားလူမျိုးရဲ့အဖွဲ့ဒုဥက္ကဋ္ဌဥက္ကမြင့်ထွန်းကခုလိုပြောတာကိုမကြခင်မှာပြည်စုံလာစင်ကြဖို့ရှိပါတယ်ဓာတ်ပြင်ပေါင်းဒေါ်ဒေတာကိုကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဒီကနေ့တွားရောက်လေ့လာတဲ့ခီးစဉ်အကြောင်းပါဝင်ရွှေချာမျိုးသမီးတွေအရေးတိုက်ရိုက်တင်ပြနိုင်ဖို့စရာတွေအပြင်မလေးရှားနိုင်ငံအမည်ပြုမှုအတွင်းမှာမြန်မာ၃ယောက်လည်းပါဝင်ပြီးတော့တည်ဆုံသွားတဲ့တဲ့ဒီညပိုင်းမှာနှာစင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်တကီထိုင်းနဲ့ကိုသားညို့ဦးရောကကြီးညာပေးပါလိမ့်မယ
်။တူရကီနိုင်ငံအစ္စတန်ဘူးမြို့တော်ကဆော်ဒီကောင်စစ်ဝင်ရုံးနဲ့ကိုဝင်ရောက်သွားပြီးတဲ့နောက်ဆော်ဒီသတင်းသမားပျောက်ဆုံးသွားတာနဲ့ပတ်သက်ပြီးဆော်ဒီအာရေဗျအစိုးရကလုံးဝငြင်းဆန်ထားပြီးတဲ့နောက်မှာတော့ဆော်ဒီဘီယန်ဆယ်မန်နဲ့တွေ့ဆုံဖို့အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကိုဆစ်လွတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဆော်ဒီဘီယန်ဆယ်မန်နဲ့ဆက်သွယ်စကားပြောဆိုခဲ့ကြောင်းအမေရိကန်သမ္မတကတွစ်တက်လူမှုကွန်ရက်မှာဒီကနေ့တင်းနှင်းလာနေရေးသားခဲ့တာပါ။ဆော်ဒီနိုင်ငံသားဘာတွေဖြစ်ခဲ့တယ်လဲဆိုတာဘာမှမသိတဲ့အကြောင်းဒီကိစ္စကိုသိရဖို့အတွက်တူရကီအစိုးရနဲ့အနီးကပ်ပူးတွဲဆောင်ရွက်နေတဲ့အကြောင်းဆော်ဒီဘီယန်ဆယ်မန်ကပြောဆိုတယ်ဆိုပြီးလဲအမေရိကန်သမ္မတထရန့်ကပြောပါတယ်ဘီယန်ဆယ်မန်နဲ့ဆွေးနွေးဖို့အတွက်နိုင်ငံသားဝင်ကြီးပွန်ပီယိုကိုဆော်ဒီမြို့တော်ရီယက်ကိုချက်ချင်းဆစ်လွတ်ထားတဲ့အကြောင်းလဲသမ္မတထရန့်ကထပ်လောင်းပြောဆိုပါတယ်ပျောက်ဆုံးနေတဲ့သတင်းထောက်ဂျမဲကာရှိုဂီအရေးကိုစုံစမ်းဖို့အတွက်ပူးတွဲအလုပ်အဖွဲ့ဖွဲ့စည်းရေးတူရကီသမ္မတရစ်စစ်ထီရဲ့ R1 နဲ့ဆော်ဒီဘီယန်ဆယ်မန်တို့မနေ့တနင်္ဂနွေနေ့ကဆွေးနွေးခဲ့ကြပါတယ်။အစ္စတန်ဘူးမြို့တော်ကဆော်ဒီကောင်စစ်ဝင်ရုံးတဲ့မှာအောက်တိုဘာလ2ရက်နေ့ကသတင်းထောက်ဂျမဲကာရှိုဂီကိုဆော်ဒီတရှိုးတွေကတပ်ဖြတ်လိုက်ကြပြီလို့တူရကီအာဏာပိုင်တွေကယူဆထားကြတာဖြစ်ပါတယ်။
ပြီးခဲ့တဲ့သတင်းပတ်တုန်းကတိုက်ခတ်ခဲ့တဲ့ Michael Hurricane မုန်တိုင်းကြောင့်ပျက်စီးထိခဲ့ခဲ့တဲ့ Florida Panhandle ဒေသကိုတော်ရောက်စစ်ဆေးဖို့ American သမ္မတ Donald Trump နဲ့သမ္မတကတော် Melania Trump နှစ်ဦးအခုတင်းလာနေတွားရောက်မှာဖြစ်ပါတယ်။ခီးစဉ်သေးစိတ်ကတော့အီဘီရောကနေပြီးတော့ထုတ်ပြန်တာမရှိသေးပါဘူး။ဒေသထဲမှာတော့မုန်တိုင်းကြောင့်မလို့ပျောက်ဆုံးနေသူတွေကိုရှာဖွေရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေဆက်ပြီးတော့လုပ်နေရဆဲရှိပါတယ်။မုန်တိုင်းဒဏ်တင့်ခဲ့တဲ့ Georgia ပြည်နယ်တွင်းကဒေသတွေကိုလည်းတွားရောက်မယ်လို့သမ္မတ Trump ကဒီကနေ့တင်းလာနေမနေ့ပိုင်းဒီသူ့ရဲ့ကိုပိုင် Twitter လူမှုကွန်ရက်မှာရေးပါတယ်။ Michael Monnet ဟာဗိုလ်တုံးနေ့တုန်းကတနအီကို155မိုင်တုန်းနဲ့ကုန်းတွင်းဘက်ကိုဝင်ရောက်တက်ခတ်ခဲ့ပြီးတော့ပြင်းထန်တဲ့လေကြောင်းမလို့အဆောင်တွေပြူပြက်တာလက်ဆက်မီပြတ်တောက်တာတွေဖြစ်ခဲ့ပါတယ်။ Cameron တခြားမှာလည်းအပျက်စီးပုံတွေနဲ့ကျန်းရစ်ခဲ့ပါတယ်။ Florida ပြည်နယ်ကနေပြီးတော့ Virginia ပြည်နယ်တခြားတိုက်ခိုက်သွားတဲ့မုန်တိုင်းကြောင်းမလို့လူ19ဦးထက်မနည်းသေဆုံးခဲ့ရပါတယ်။အထူးကိအပျက်စီးအများဆုံးနေရာတွေထဲမှာဒီ Florida Panhandle မြို့က Mexico Beach လည်းပါပါတယ်။အဲ့ဒီဒါဟာစစ်ပွဲဖြစ်ခဲ့တဲ့နေမြေတခုလိုမျိုးအပျက်စီးတွေနဲ့ပုံကျန်ရစ်ခဲ့တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူး Rich Scott ကပြောပါတယ်။အုပ်ချုပ်ရေးမှူး Scott နဲ့ American ပြည်တော်စုရဲ့ရေးပေါ်ချင်းနေစီမံခန့်ခွဲမှု Agency အကြီးအကဲ Brooke Long တို့ဟာအဲ့ဒီဒါကိုတွားရောက်စစ်ဆေးခဲ့ရမှာတော့ Mexico Beach မှာမြင်ခဲ့ရတဲ့အပျက်စီးတွေဟာသူကြုံမှုသဖြင့်အမှအဆိုးဆုံးဖြစ်ရတခုဆိုပြီးတော့ပြောဆိုသွားခဲ့ပါတယ်
။တောင်တန်းမြောက်ကိုရီးယားနှစ်နိုင်ငံကအဆင့်မြင့်ရရှိခြင်းများအဆင့်ဆွေးနွေးပွဲကိုဒီကနေ့တင်းနှင်းလာနေမှာနှစ်နိုင်ငံနယ်စပ်ကလုံခြုံရေးတင်းကျပ်ထားတဲ့ဆင့်မဲ့ဆုံးမှာကျင်းပပါတယ်။မကြာခင်ကမြောက်ကိုရီးယားနိုင်ငံပျုံယန်မြို့တော်ကထိပ်သီးဆွေးနွေးပွဲအတွင်းသဘောတူညီချက်တွေကိုအကောင့်ထဲဖော်ရေးဆွေးနွေးခဲ့ကြတာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့နျူကလ িয়ার ကင်းစင်ရေးဆောင်ရွက်ချက်တွေအပေါ်နိုင်ငံတကာအသိုင်းအဝိုင်းကချီးမြှင့်ကြဖို့ကိုလည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ကတိုက်တွန်းပါတယ်။ဒါပေမဲ့လည်းကျွမ်းကျင်သူတွေကတော့နျူကလ িয়ার ကင်းစင်ရေးလုပ်ငန်းစဉ်ကအမှန်တကယ်ဖြစ်ပြီလားဆိုတဲ့အပေါ်မှာသတိထားနေကြဆဲဖြစ်ပါတယ်။ ပြန်လည်ပေါင်းစည်းရေးဝန်ကြီးချိုမြောင်ကျွန်းကအဖွဲ့ဝင်၅ဦးပါတောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးပါမွန်ကျွန်းဆွေးနွေးပွဲကိုတက်ရောက်ပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ကတော့ငင်းချန်စွာပြန်လည်ပေါင်းစည်းရေးကော်မတီရဲ့ဥက္ကဋ္ဌရီဆွန်ဂွန်းကဦးဆောင်ခဲ့ပါတယ်။ကိုရီးယားနှစ်နိုင်ငံကြားနယ်စပ်ဖြတ်ကျော်ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်ဖို့နောက်ကိုရီးယားကျွန်းဆွေမှာနျူကလ িয়ার ကင်းစင်ပြီးငင်းချန်နဲ့ခစ်ကိုဖော်ဆောင်နိုင်မဲ့အစီအစဉ်တွေမြင့်တင်ဆောင်ရွက်ကြဖို့ပြီးခဲ့တဲ့စက်တင်ဘာလကကျင်းပတဲ့တတိယအကြိမ်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲမှာခေါင်းဆောင်နှစ်ဦးတို့သဘောတူခဲ့ကြပါတယ်။ဒီကနေ့တနင်္လာနေ့ဆွေးနွေးပွဲမှာတော့နှစ်နိုင်ငံကြားယထာလန်ကမ်းလှမ်းတွေကိုအဆင့်မြင့်တင်ချိတ်ဆက်ကြဖို့ပူးရဲစီမံကိန်းကိုဒီနှစ်ကုန်မှာစတင်ဖို့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားသဘောတူပါတယ်။မြောက်ကိုရီးယားအနုပညာအဖွဲ့တောင်ကိုရီးယားကိုလာရောက်ဖျော်ဖြေပွဲကျင်းပနိုင်ရေးဆွေးနွေးကြဖို့လည်းသဘောတူပါတယ်။ဒါ့အပြင်ကိုရီးယားစစ်ပွဲအတွင်းကွဲကွာခဲ့ရတဲ့မိသားစုတွေအရေးလာမယ့်နိုဝင်ဘာလထဲမှာမြောက်ကိုရီးယားနိုင်ငံမောက်ကမ်ဂန်အပန်းဖြေစခန်းမှာဆွေးနွေးကြဖို့ကိုလည်းနှစ်ဖက်တို့သဘောတူခဲ့ကြပါတယ်ရှင်
။ Syria နဲ့ Jordan နိုင်ငံကြားကရေးပါတဲ့နေဆက်ဖြတ်သန်းရေးစခန်းကိုဒီကနေ့တင်းလာနေမှာပြန်ဖွင့်လိုက်ပါတယ်။သုံးနှစ်တာကာလအတွင်းပထမဆုံးအကြိမ်ပြန်ဖွင့်လိုက်တဲ့ Newsweb ဒီနေဆက်ဖြတ်သန်းရေးစခန်းကတော့ Syria နိုင်ငံရဲ့ Indigen Lebanon အပါအဝင်ဒေသတွင်းကုန်းလွင်ပိုင်းကုန်သွယ်ရေးအတွက်ရေးပါတဲ့စခန်းတစ်ခုပါ။ဒီနေဆက်စခန်းကို2015ခုနှစ်မှာဆီးရီးယားသမ္မတဘရှာအယ်အာဆတ်ကိုဆက်ညင်တက်ခဲ့တဲ့သဘုံတွေကနေပြီးတော့တင်းယူခဲ့ပါတယ်။ဒါပေမဲ့လည်းဆီးရီးယားတပ်တွေကပြီးခဲ့တဲ့ဇူလိုင်လအတွင်းကပြန်လည်တင်းယူခဲ့ပါတယ်။ခုနှစ်နှစ်ကြာပြိပခါကြောင့်မလို့ပိတ်ခဲ့ရတဲ့ဆီးရီးယားနဲ့ Israel သိမ်းပတ်ခံဂိုလန်ကုန်းမြစ်ကြားကနေဆက်ဖြတ်သန်းရေးစခန်းကိုလည်းဒီကနေ့မှာပဲဖွင့်လှစ်နိုင်ခဲ့ပါတယ်။ Kunestra နေဆက်ဖြတ်သန်းရေးစခန်းကတော့၄နှစ်ကြာပိတ်ခဲ့ရတာဖြစ်ပါတယ်။ဒီစခန်းကတော့ဆီးရီးယားနဲ့ Israel ကြား1994ခုနှစ်အပြစ်ရရေးကိုထိမ့်သိမ်းဖို့ကုလသမဂ္ဂညီညာရေးထိန်းတက်ဖွဲ့တွေကအသုံးပြုခဲ့တာဖြစ်ပါတယ်။2011ခုနှစ်မှာစတင်ခဲ့တဲ့ပြည်ပခါတွေအတွင်းလက်လွတ်ခဲ့ရတဲ့နေမျိုးတွေကိုပြန်လည်သိမ်းပိုက်နေရေးကြိုးစားနေတဲ့ဆီးရီးယားသမ္မတအာဆတ်အစိုးရအတွက်အခုလိုမျိုးနေဆက်ကိတ်တွေပြန်ပြီးတော့ဖွင့်လှစ်နိုင်တာဟာတိုးတက်မှုတရားဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းနိုင်ငံတကာနဲ့မြန်မာသတင်းတွေကိုနှားဆင်နေရတာဖြစ်ပါတယ်ရှင်။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ကိုဩစတြေးလျနိုင်ငံကထောက်ခံတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးမရီစပိန်ကဒီကနေ့ပြောဆိုလိုက်ပါတယ်
။ Australia has supported strongly the UN's fact-finding mission on Myanmar. We've been deeply disturbed by its findings that war crimes.
ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ပေါ်မှာဩစတြေးလျအနေနဲ့အခိုင်အမာထောက်ခံပါတယ်။အချက်လက်ရှာအဖွဲ့ကတွေ့ရှိထားတဲ့ရခိုင်ပြည်နယ်တဲကစစ်ရာဇဝတ်မှုလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုဖြစ်နိုင်ခြင်းစတာတွေကြောင့်အင်မတန်စိတ်အနှောက်အယှက်ဖြစ်ရပါတယ်ဒီပရိပခအတွက်ရေရှည်ဖြည့်ရှင်းချက်ရှာဖို့အတွက်မြန်မာနိုင်ငံနဲ့ရောအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ရောဒေသတွင်းမိတ်ဖက်တွေနဲ့ပါဆောင်ရွက်နေတယ်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါAustralian Institute of International Affairs ရဲ့နှစ်ပတ်လည်ညီလာခံမှာ Australia နိုင်ငံခြားရေးဝန်ကြီးကမူဝါဒဆိုင်ရာမိန့်ခွန်းမှာမြန်မာအရေးကိုထည့်သွင်းပြောဆိုတာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လမှာနိုင်ငံခြားရေးဝန်ကြီးအဖြစ်စတင်တာဝန်ယူခဲ့ပြီးတဲ့နောက်ပထမဆုံးသောနိုင်ငံခြားရေးရာမူဝါဒမိန့်ခွန်းလည်းဖြစ်ပါတယ်။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ကထုတ်ထားတဲ့အစီရင်ခံစာထဲမှာတော့ရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့ကြမ်းကြုတ်ရက်စက်မှုတွေလို့ဖော်ပြပြီးတာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်ပိုင်းကိုတရားစွဲဆိုနိုင်ဖို့တိုက်တွန်းထားတာပါမြန်မာအစိုးရဘက်ကတော့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ရဲ့အစီရင်ခံစာကတစ်ဖက်သက်ဆန်တယ်လို့ပြောဆိုပေးချပါတယ်ကုလအချက်လက်ရှာအဖွဲ့ကရောကုလသမဂ္ဂရဲ့လူခွင့်ရဲ့အထူးကိုယ်စားလှယ်ကိုပါပြည်ဝင်ခွင့်ပိတ်ထားတဲ့မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလည်းလက်သင့်မခံပါဘူးရှင်
ထိုင်းနိုင်ငံမြောက်ပိုင်းချရိုက်ခရိုင်ကစိတ်ကြွဆေးပြား22တန်းကျော်တင်စီရမိတဲ့ကြောင်းထိုင်းအနာဘတီကဒီကနေ့မှကြေညာပါတယ်မြန်မာနေဆက်အနီးကချရိုက်ခရိုင်ထဲမှာပြီးခဲ့တဲ့စနေနေ့ဒီရာဘာစိတ်ကြွဆေးပြားစနစ်တက်သမ2တန်းဖမ်းဆီးရမိတာဖြစ်ပြီးတော့တနင်္လာနေ့မှာတော့စိတ်ကြွဆေးပြား10တန်းထပ်ပြီးတော့ဖမ်းဆီးရမိတယ်လို့ရဲတပ်ဖွဲ့ကပြောပါတယ် သိစေရမိတဲ့စိတ်ကြွစီပြားတွေရဲ့တန်မှုကတော့အာဏာရှင်တွေကထုတ်ဖော်မပြောပါဘူး။ဒါပေမဲ့လို့လက်ရှိဖန်စီတွက်ချက်ထားကြတဲ့နေရှင်မဆိုရင်တော့အခုဖန်မိတဲ့စိတ်ကြွစီပြားတွေရဲ့တန်မှုကအမေရိကန်ဒေါ်လာ83သန်းဘူးလောက်ရှိပါတယ်။အဲ့ဒီနဲ့အသေးချာကိုထုတ်ဖို့ထားတဲ့စိတ်ကြွစီးပြားတွေအပြင်ပြီးခဲ့တဲ့နှစ်ပတ်အတွင်းဖမ်းမိထားတဲ့ Crystal စိတ်ကြွစီး100ကီလိုဂရမ်စေးကျောက် 1.8 မက်ထရစ်တန်နဲ့ဘိန်းဖြူ8ကီလိုဂရမ်တို့ကိုလည်းရဲတပ်ဖွဲ့ကဒီမူရီတိုက်ဖြတ်ရေးဌာနမှခင်းကျင်းပြသခဲ့ပါတယ်။မူရီစီဝါဖမ်းဆီးရမှုနဲ့ဆက်နေပြီးတော့တန်တရာရှိသူ73ကိုဖမ်းဆီးထားပြီးတော့စုံစမ်းစစ်ဆေးနေတယ်လို့လည်းရဲတပ်ဖွဲ့ကပြောဆိုပါတယ်ခင်ဗျာ
။ကမ္ဘာရေနံစင်းနှုတ်တက်လာတာကြောင့်ဗီယက်နမ်နိုင်ငံအထက်တော့ဝင်ငွေပိုတိုးသွားစေပြီးစီးပွားရေးဖွံ့ဖြိုးမှုမြန်ဆန်သွားစေနိုင်တယ်လို့အခြေခံအဆောက်အုံသစ်တွေလည်းဆောက်လုပ်လာနိုင်တဲ့အလားအလာရှိနေပါတယ်။ဒါပေမဲ့ BNN တို့အတွက်တော့လောင်စာဈေးနှုန်းကြီးသွားစေနိုင်ပါတယ်။အရှိလေပိုင်းဒေတာလိုမျိုးရေနံအကြီးအကျယ်ထုတ်လုပ်တဲ့နိုင်ငံမဟုတ်ပေမဲ့လို့လည်း BNN နိုင်ငံကစွန့်အင်နဲ့ဆက်ဆက်တဲ့ကုမ္ပဏီတင်ပို့မှုမှာနိုင်ငံရဲ့အဓိကပို့ကုန်တစ်ခုဖြစ်ပါတယ်။ Petro BNN လိုမျိုးစွန့်အင်ထုတ်လုပ်တဲ့ကုမ္ပဏီကြီးတွေလိုအများစုနိုင်ငံပိုင်လုပ်ငန်းကြီးတွေကနေနှစ်စဉ်ရောင်းချမှုကဒေါ်လာ 3.1 ဘီလီယံရှိပါတယ်။အများစုကတော့နိုင်ငံရဲ့အရှိနဲ့တောင်ပိုင်းကမ်းလွန်ပင်လယ်ပြင်ကနေစွန့်အင်ရရှိနေတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကရေနံစိမ်းတစ်စီကိုဒေါ်လာ60ဈေးလောက်ပြန်မြရှိခဲ့တာကနေဒီနှစ်မှာရေနံစိမ်းတစ်စီကိုပြန်မြ65ဒေါ်လာလောက်ရှိနေမယ်ဆိုရင်တော့ဗီယက်နမ်ရဲ့ဖွံ့ဖြိုးမှုကရီမန်းထတာထက်6.9ရာခိုင်နှုန်းကိုကျော်သွားမယ်လို့ကွန်မြူနတီပါတီရဲ့ website မှာဖော်ပြပါတယ်။တဘာဝထန်းငွေကျော်ဝါပြီးရေနံလဲထွက်တဲ့ဗီယက်နမ်နိုင်ငံအတွက်တော့ဈေးတက်လာရင်အကျိုးအမြတ်ရှိမှာဖြစ်တယ်လို့ဈေးကွက်သုတေသနလုပ်တဲ့အဖွဲ့က Rap Methods ကပြောပါတယ်။နောက်အကျိုးအမြတ်တစ်ခုကတော့ဗီယက်နမ်အတွက်ပို့ကုန်တင်ပို့မှုပိုပြီးတော့များလာစေမှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်ရှင်
။ Honduras နိုင်ငံရဲ့မြောက်ပိုင်း San Pedro Sula ကစခဲ့တဲ့ရှစ်ပြောင်းသွားလာတဲ့လူအုပ်ကြီးဟာဒီတိုင်းပြည်တစ်လျှောက်သွားလာရင်းနဲ့တဖြည်းဖြည်းလူအုပ်ပိုများလာပါတယ်။တချို့ကလမ်းလျှောက်သွားလာကြသလိုတချို့ကတော့ကားရည်နေဖြစ်ပါတယ်။ဒါပေမဲ့အားလုံးရဲ့တူညီတဲ့ရည်မှန်းချက်ကတော့သူတို့အတွက်ပို့ပြီးတော့ကောင်းမွန်တဲ့ဘဝကိုမျှော်မှန်းထားကြတာပါ။သူတို့တွေကတော်များများကတော့အမေရိကန်ပြည်ထောင်စုထဲမှာခြေချနိုင်ဖို့အတွက်ရည်မှန်းနေပါတယ်။အဲ့ဒီမှာပါတဲ့လူအုပ်ကြီးဟာသူတို့ဒေသမှာရှိတဲ့ဆင်းရဲမွဲတေမှုတွေရဲ့အကြမ်းဖက်မှုတွေကနေပြီးတော့ထွက်ပြေးလာကြတာလို့ဒီခီးစဉ်ကိုစီစဉ်သူတူကရိုက်တာသတင်းဌာနကိုပြောပါတယ်။သူတို့ဆက်ပြီးတော့ထွက်လာခဲ့ကြတဲ့ San Pedro Sula ဟာဒေသဆိုလို့ရှိရင်ကမ္ဘာပေါ်မှာလူသတ်မှုအများဆုံးနေရာတစ်ခုဖြစ်ပါတယ်။Honduras နိုင်ငံကမိသားစု64ရာခိုင်နှုန်းဟာဆေးရုံမွေးတည်မှုနဲ့လဲကြုံနေရတာပါအခုလိုမျိုးလူအုပ်စုကြီးလိုက်ရွှေပြောင်းသွားလာနေတဲ့တရင်ဟာဒေသတွင်းမှာရလူမှုကွန်ရက်မှာပါအတော်လေးလူစိတ်ဝင်စားစရာဖြစ်နေပါတယ်ဒီလူအုပ်ကြီးသွားလာမှုကိုရပ်တန့်စီဖို့ဆိုပြီးတော့ American ဒုတိယသမ္မတ Mike Pence မကြာသေးခင်ကပဲ Honduras El Salvador နဲ့ Guatemala သမ္မတတွေကိုပြောခဲ့ပါတယ်အထက်ကတော့ဒီလိုမျိုးခက်ခဲကြမ်းတမ်းအနေနဲ့များတဲ့လမ်းကနေပြီးတော့ American ပြည်အောင်စုတွေကိုတရားမဝင်ဝင်ရောက်လာကြတာကိုတားပီးဖို့ပါဒီလူတွေကိုတိုင်းပြည်ကနေပြီးတော့ထွက်ခွန့်ပေးလိုက်မယ်ဆိုလို့ရှိရင်အကူအညီတွေပေးထားတာကိုဖျက်တောက်ဖြစ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းချင်းချောက်ထားပါတယ်ခင်ဗျာ
။ထင်ရှားတဲ့အမေရိကန်လက်လီအယောင်ဆိုင် CS ကဒေဝါလီခံဖို့လျှောက်ထားလိုက်ပါတယ်။နှစ်နဲ့ချီအခက်တွေးခဲ့ပြီးတဲ့နောက်အမျက်ပြန်ထွက်လာရဲ့အတွက်စီမံခန့်ခွဲမှုကိုချုံပစ်လိုက်ဖို့ကုမ္ပဏီကိုပြန်လည်ဖွဲ့စည်းရေးရည်ရွယ်ပြီးအခုလိုဆောင်ရွက်တာပါ။ CS လုပ်ငန်းကြီးကဒူဘိုင်းကုန်ပစ္စည်းအမှတ်တံဆိပ်တချို့ကိုရောင်းချခဲ့ပြီးအယောင်ကျနေတဲ့ဆိုင်ခွဲရာနဲ့ချီပိတ်ပစ်ခဲ့ပြီးတဲ့နောက်လုပ်ငန်းကိုပြန်လည်ကောင်းမွန်လာအောင်ကြိုးပမ်းမှုအနေနဲ့အခုနောက်ဆုံးဒေဝါလီခံဖို့လျှောက်ထားတာဖြစ်ပါတယ်။ဒီကနေ့တနင်္လာနေ့ဒေဝါလီခံဖို့လျှောက်ထားချက်မှာတော့ပိုင်ဆိုင်မှု 6.9 ဘီလီယံရှိပြီးပေးဖို့အကျွေးက 17.3 ဘီလီယံရှိတယ်လို့ဖော်ပြထားပါတယ်။ဒီနှစ်ကုန်မှာဆိုင်ခွဲပေါင်း142ခုကိုပိတ်ပစ်ဖို့စီစဉ်ထားပြီးကျန်ရှိနေသေးတဲ့ CS နဲ့ K-MAT ဆိုင်တွေကိုတော့ဆက်ပြီးဖွင့်လှစ်လုပ်ကင်သွားမှာဖြစ်ပါတယ်။စားရိုက်ကနေအမှားစားလက်ခံရောင်းချတဲ့စီးပွားရေးအဖြစ်ကနေ1880ပြည်လွန်နှစ်တွေကတည်းကစတင်ခဲ့တဲ့ CS ကနောက်ပိုင်းမှာနိုင်ငံတော်ဆိုင်တွေဖွင့်လှစ်လုပ်ကင်လာခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်း Walmart တို့လိုဈေးသက်သာတဲ့ရွေးချယ်စရာတွေများလာတာနောက် online ကနေဈေးဝယ်သူတွေတိုးလာတာကြောင့် CS လုပ်ငန်းကြီးအနေနဲ့ဗန္နာရေးအခက်တွေ့လာတာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America, VOA. မသိင်ထိုင်တဲ့ကိုတာညုံဦးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ဒီငင်းချင်းရေးထိပ်သီးညီလာခံအကြောင်းကိုတင်ဆက်ပေးကြပါမယ်။ဒီကနေ့နေပြည်တော်မှာကျင်းပတဲ့ငင်းချင်းထိပ်သီးဆွေးနွေးပွဲမှာအဓိကအချက်၅ချက်ဆွေးနွေးခဲ့ပြီးတော့၅ချက်လုံးသဘောတူညီချက်ရခဲ့တယ်ဆိုပြီးတော့ပါဝင်တယောက်သူတွေကပြောဆိုနေကြပါတယ်။ကျန်ရှိနေတဲ့အချက်၂ချက်ကိုမနေ့ပြင်မှာဖြစ်ဆက်ပြီးတော့ဆွေးနွေးမှာဖြစ်ပြီးတော့ဆွေးနွေးပွဲဟာအပြည့်သဘောဆောင်တဲ့အကြောင်းနဲ့သုံးသပ်ကြပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဆိုရတက်မရွန်နဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ဆယ်ပွဲကထိပ်သီးခေါင်းဆောင်တွေစီဝေးကိုနေပြည်တော်ကရွှေစန်းအိမ်ဟိုတယ်မှာကျင်းပခဲ့တာပါဒီစီဝေးမှာဆွေးနွေးမဲ့အချက်9ချက်ရှိခဲ့ပြီးအချက်5ချက်ကိုဆွေးနွေးရမှာအချက်အားလုံးသဘောတူညီချက်ရခဲ့ကြောင်းကိုယ်တိုင်ပါဝင်တက်ရောက်ခဲ့တဲ့ပိုးမျိုးသားလွတ်မြောက်ရေးအဖွဲ့ဒူဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ်
ဆွေးနွေးစရာတော့ကဏ္ဍကတော့9ရက်ရှိတယ်9ရက်မှာဟို9ရက်ကဆွေးနွေးပြီးတယ်ပေါ့လေဒီလိုပြောနေကြတယ်အဲဒီဆွေးနွေး9ရက်မှာ2018နဲ့2019မှာညီလာခံတုံးကြီးကျင်းပပြီးတော့ဒီမိုစီနဲ့ဖဲရယ်ဆိုင်ရာအခြေခံမှုတွေရရှိအောင်ဆောင်ရွက်တဲ့ကိစ္စပေါ့နောက်တစ်ခုကပါလဲဆိုရင်လက်ရှိနိုင်ငံရေးဆွေးနွေးပွဲပုံစံပေါ့ဟိုပုံမှုရှင်းလင်းတဲ့ကူအောင်ဆောင်ရွက်ရေးနောက်တစ်ခုကပါလဲဆိုဒီနိုင်ငံရေးဆွေးနွေးမှုတွင်ဒီအဆုံးဖြတ်ပေးနိုင်တဲ့ခေါင်းဆောင်တွေကြားမှာသဘောတူချက်ရရှိပြီးတော့အောက်ကိုချပေးတဲ့ပုံစံ top down ပုံစံအကောင့်တွေပေါ်ကိုသိချပါလို့ဒီ NCA မထွားပြီးတဲ့ကဏ္ဍလက်နက်ကိုင်အခွင့်အရေးကြီးအားလုံးပေါ်လာအောင်ပူးပေါင်းဆောင်ရွက်ဒီကိစ္စဒီတစ်ရက်စီခိုင်မာမှုကိုကိစ္စဒါကြလေးရတာပေါ့
2018နဲ့2019မှာညီလာခံ3ချိန်ကျင်းပရေးခေါင်းစဉ်အောင်မှာလာမယ့်27ရာစုပင်လုံးစတုထအစည်းအဝေးမှာဖက်ဒရယ်မူချမှတ်ဖို့ပြင်စမအစည်းအဝေးမှာဒီမိုကရေစီဆိုင်ရာအခြေခံမူတွေကိုညှိနှိုင်းဖို့နဲ့စက်တမအချိန်မှာဖက်ဒရယ်နဲ့ဒီမိုကရေစီဆိုင်ရာကြံရှိမူတွေကိုဆက်လက်ညှိနှိုင်းဆောင်ရွက်ဖို့သဘောတူညီပြီးဒီလိုဆွေးနွေးနေချိန်မှာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စကိုဆွေးနွေးသွားမှာဖြစ်ကြောင်းပြောပါတယ်နောက်ရက်တွေမှာတော့နိုင်ငံရေးဆွေးနွေးပွဲမှာသဘောတူညီချက်ရရှိဖို့လိုအပ်နေတဲ့ခွဲမထွက်ရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်အရေးတစ်ခုတည်းသောတက်မတော်ဖွဲ့စည်းဖို့မူချမှတ်နိုင်ဖို့ကိစ္စနဲ့အထူးထွေကဏ္ဍကိုဆွေးနွေးမှာဖြစ်ပါတယ်ဒီကနေ့အစည်းအဝေးအဖွဲ့မိန်ခွန်းမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့မိန်ခွန်းပါခွဲမထွက်ရေးကိစ္စအပေါ် EAO ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကအခြေအလဲညှိနှိုင်းလိုတဲ့သဘောရှိကြောင်းစခိုင်းပြည်လွတ်မြောက်ရေးပါတီငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ဒုတိယကောင်းဆောင်ဒေါ်စောမြရာစာလင်းကပြောဆိုပါတယ်
။ဟိုတိုင်မတော်ဘက်ကသွင်းရင်ချက်ကတော့ခွဲမထွက်ရေးဆိုတဲ့စကားလုံးကိုမပါဘူးဆိုလို့ရှိရင်ပြည်နယ်ဆိုင်ရာဖွဲ့စည်းပုံကိစ္စတွေနဲ့ဒီကိုပိုင်ပြဋ္ဌာန်းခွင့်ဆိုတာပေးရဖို့အတွက်ကိုသွင်းရင်တဲ့လက္ခဏာတွေရှိပါတယ်။အဲ့ဒါကြောင့်တိုင်မတော်ရဲ့ရည်တည်ချက်ကိုပြက်ပြက်သားသားပြောတဲ့သဘောမျိုးဖြစ်ပါတယ်။တစ်ဖက်ကတိုင်းရင်းသားတွေဘက်ကကြားလို့ရှိရင်လည်းဒေါက်တာဝင်အရေးသုံးပါးကိုလည်းလက်ခံထားပြီးလောကဘာလာတရားတွေကိုလည်းလက်ခံထားပြီးပြီးတော့ချင်းဖက်ဒရယ်အခြေခံနဲ့ကျမတို့ရှေ့ကိုသွားမယ်အနေထားတွေကိုလည်းအလုံးကိုပြောပြီးတန်းတူရင်းကိစ္စတွေကိုလည်းပြောထားနှင်းပြီးဆိုတဲ့အခါကျတော့ဒီခွဲထွက်ရေးဆိုတဲ့စကားခွဲမထွက်ရေးဆိုတဲ့စကားကတော့ထဲနေစရာမလိုတော့ဘူးဆိုတဲ့အမြင်တွေကအီယိုဘက်မှာရှိပါတယ်ဒါကိုအီယိုဘက်ကတေချာညှိရှင်တဲ့သဘောရှိပါတယ်
တိုင်းရင်းသားခေါင်းဆောင်တွေကတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုဆွေးနွေးပွဲမှာအစအဆုံးပါဝင်စေလိုပေမဲ့ပါဝင်နိုင်တာမရှိကြောင်းနဲ့နောက်ရက်တွေမှာပါဝင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်အစည်းအဝေးနေကင်းပိုင်းမှာတော့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်ဆက်လဲစီဝေးကိုပါဝင်တယောက်တာရှိခဲ့ပါဘူးဒါပေမဲ့ RCSS ရဲ့ကိုယ်စားလှယ်တွေဆက်လက်တယောက်ခဲ့ပြီးရေဘူးရအဖြစ်ဒီကနေ့ဆွေးနွေးပွဲဟာအပြုသဘောဆောင်ကြောင်းသုံးသပ်ကြပါတယ်
ကမှုဆက်တင်ဆက်ပေးထားတာဖြစ်ပါတယ် VOA ကနေအင်္ဂါညပိုင်းစီစဉ်ကိုဆက်ပြီးတော့တိုက်ထုံးလင်းပေးနေပါရရှင်ခုတစ်ခါမှာတော့ရိုဟင်ဂျာအမျိုးသမီးအရေးကိုတင်ဆက်ပေးကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စစ်ဆေးမှရှိတဲ့ဒုက္ခသည်စခန်းတွေကရိုဟင်ဂျာအမျိုးသမီးတွေကသူတို့အတွက်လိုအပ်ချက်တွေကိုအမျိုးသားတွေကနေတဆင့်တင်ပြတာမျိုးမဟုတ်ဘဲနဲ့ကုလသမဂ္ဂစခန်းတာဝန်ရှိသူတွေစီကိုတိုက်ရိုက်တင်ပြနိုင်ရေးအတွက်ကော်မတီတရက်ဖွဲ့စည်းလိုက်တဲ့အကြောင်း IOM နိုင်ငံတကာရှေ့ပြောင်းအခြေချနေထိုင်သူများဆိုင်ရာအဖွဲ့ကပြောဆိုထားပါတယ်။ဒီအကြောင်း video တင်တဲ့တော့ Lisa Schlein Geneva မြို့ကနေပြောသတင်းပေးပို့ထားတာကိုတော့ကိုစဝဲလိုင်ကတင်ဆက်ထားပါတယ်ရှင
်။အမျိုးသမီးများအရေးတိကျဆောင်ရွက်ပေးမယ့်ကော်မတီကိုရိုဟင်ဂျာအမျိုးသမီးတရားကျော်ကပထမဆုံးအကြိမ်ဖြစ်ဖွဲ့စည်းလိုက်ကြတာပါ။မြန်မာနိုင်ငံတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ဖိနှိပ်ညှဉ်းပန်းမှုတွေကနေထွက်ပြေးလာကြတဲ့တိတ်နဲ့ချီတဲ့ဒုက္ခတွေအားလုံးနဲ့နှံ့ရှင်လိုက်ရင်အခုကော်မတီဖွဲ့လိုက်တဲ့အမျိုးသမီးအရေးအတွက်ဟာအရန်သေးငယ်တဲ့ပမာဏပါဘလို့ပဲဖြစ်ဖြစ်အခုလိုကော်မတီဖွဲ့လိုက်နိုင်တာကထူးခြားတဲ့ဖြစ်စဉ်တစ်ခုပါကောက်ဆစ်စပစားအပါအဝင်ဒုက္ခတွေစခန်းအများစုအတွင်းမှာအမျိုးသားတွေကပဲကြီးစိုးထားကြတာပါမိသားစုနဲ့ဆိုင်တဲ့အကူအညီနဲ့နေထိုင်မှုဆိုင်ရာဦးစားပေးကိစ္စအဝဝအတွက်အမျိုးသားတွေရဲ့ဆုံးဖြတ်ချက်အတိုင်းအမျိုးသမီးတွေလိုက်နာကြရတာပါအမျိုးသမီးတွေအားလုံးနဲ့ဖွဲ့စည်းထားတဲ့ဒီကော်မတီကအဲ့ဒီသမယိုးကျဖြစ်စဉ်ကိုပြောင်းပြန်ပြောင်းလဲပစ်လိုက်ခြင်းဖြစ်ကြောင်း IOM နိုင်ငံတကာရွှေ့ပြောင်းအခြေချနေတိုင်းသူများဆိုင်ရာအဖွဲ့ကပြောပါတယ်အမျိုးသမီးတွေကအရေးကြီးတယ်လို့ယူဆထားတဲ့ကိစ္စတွေကိုအမျိုးသားတွေကသတိမထားမိကြဘူးလို့ IOM အဖွဲ့ရဲ့ပြောခွင့်ရဂျိုးမစ်လ်မန်ကပြောပါတယ်အမျိုးသမီးတွေအနေနဲ့ သူတို့ရဲ့လိုအပ်ချက်တွေကိုကူညီဖြည့်ဆည်းပေးနိုင်မဲ့ကုလသမဂ္ဂစခန်းတာဝန်ရှိသူတွေထံဓာတ်ရိုက်တင်ပြနိုင်ကြတော့မှာဖြစ်ကြောင်းဂျိုးမီလ်မန်ကပြောပါတယ
် They point out that two of the goals in the near term are to bring concerns of gender violence
သူတို့တွေလိမ္မာဆိုင်ရာစော်ကားမှုနဲ့ဆိုင်တဲ့ရေရိုရီမန်းချက်နှစ်ခုကိုတင်ပြထားပါတယ်ဥပမာအဖြစ်လိမ္မာဆိုင်ရာစော်ကားမှုတွေနဲ့မတရားပြုကျင့်မှုတွေမကြာခဏဖြစ်ပေါ်တတ်လေရှိတဲ့အိမ်သာအနီးဝန်းကျင်မှာမီးအလင်းရောင်ရရှိရေးနဲ့လိုက်ကာထားပေးဖို့ဖြစ်ပါတယ်။နောက်တစ်ခုကတော့အသက်မပြည့်ခင်အိမ်တော်ပြုခြင်းနဲ့ဆိုင်တဲ့ IOM ရဲ့သတ်မှတ်စံနှုန်းကိုမချိုးဖောက်အောင်အကြံပေးတာဖြောင့်ဖြားပြောဆိုတာမျိုးလည်းအမျိုးသမီးတွေဘက်ကလှုပ်ဆဲခြင်းညပါတယ
်။အမျိုးသမီးတွေဘက်ကသူတို့အတွက်အရေးကြီးပြီးအကောင့်ထဲဖော်လို့ကြောင်းတင်ပြလာတဲ့တခြားအကြောင်းအရာတွေကတော့ကျန်းမာရေးရေးမိန်လာတကိုယ်ရေးတန့်ရှင်းမှုအကာအကွယ်ရရှိမှုစခန်းစီမံခန့်ခွဲရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စရပ်တွေပဲဖြစ်ပါတယ်။ဒါအပြင်ဝင်ငွေရနိုင်မဲ့လုပ်ငန်းတွေကိုအမျိုးသားတွေကိုကြီးပဲလှုပ်ခွင့်ပေးနေတာဟာလည်းမတရားဘူးလို့အမျိုးသမီးတွေကရှုမြင်ကြောင်းဂျိုးမီလ်မန်ကပြောပါတယ်။သူတို့လည်းအလုပ်လုပ်ချင်ကြကြောင်းအမျိုးသမီးတွေကပြောတယ်လို့ဆိုပါတယ်။အမျိုးသမီးတွေရဲ့တင်ပြချက်တွေကိုနားထောင်ပြီးဝင်ငွေရနိုင်မဲ့လုပ်ငန်းတွေကိုအခုနှစ်ကုန်ပိုင်းမှာအမျိုးသားနဲ့အမျိုးသမီးတွေအကြားတန်းတူအခွင့်ရေးပေးနိုင်အောင်ဆောင်ရွက်ပေးသွားမယ်လို့ဂျိုးမီလ်မန်ကပြောပါတယ်။ဒီတော့တွင်စပ်ပြန်တဲ့လက်မှုလုပ်ငန်းလိုဝင်ငွေရနိုင်မဲ့တခြားလုပ်ငန်းတွေကိုအမျိုးသမီးတွေကသူတို့အတွေးခေါ်နဲ့သူတို့စခန်းအတွင်းမှာစတင်လှုပ်ဆောင်နေကြပြီဖြစ်ကြောင်း IOM ပြောခွင့်ရဂျိုးမီလ်မန်ကပြောပါတယ်ခင်ဗျာ
ကိုစုံမင်းလန်တင်ဆက်ပေးထားတာဖြစ်ပါတယ်တစ်ဆက်ထဲမှာပဲကုလတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ရဲ့ရခိုင်ခီးစဉ်ကြောင်းကိုတင်ဆက်ပေးကြပါတယ်ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Schwana ဘုကနာရဲ့ရခိုင်ပြည်နယ်ခီးစဉ်ဟာရိုဟင်ဂျာဒုက္ခသည်ကြီးနဲ့ပတ်သက်လို့ညံ့တဲ့ဆောင်ရွက်မှုတွေပေါ်လာအောင်လို့ကုလသမဂ္ဂကနေမြန်မာအစိုးရကိုတိုက်တွန်းပေးစီလိုတဲ့အကြောင်းမောင်တော်ဒေတာကန်မူစင်တိုင်ဝမ်ကပြောဆိုထားပါတယ်တချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေပြီးတော့ပြန်ဝင်လာကြမဲ့ဒုက္ခသည်တွေနဲ့အတူအကြမ်းဖက်သမားတွေပါလာမှာကိုမောင်တော်ဒေတာခန့်ရခိုင်တိုင်းသားတွေကစိုးရိမ်နေကြပါတယ်။မောင်တော်ဒေတာကို Miss ဘူကနာဒီကနေ့တွားရောက်လေ့လာခဲ့တဲ့ခီးစဉ်တွေမှာခုလိုပြောဆိုသွားလဲဖြစ်ပါတယ်။ကိုညဝင်းအောင်ကပြည်စုံကိုပြပြပေးပါလိမ့်မယ်
။လက်တလုံးမြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine ဘူကနာနဲ့အဖွဲ့ဟာအောက်တိုဘာ14မိနစ်တုန်းကစစ်တွေမြို့မှာလူမှုအခြေပြုအရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တယ်လို့ကြောက်တော်မြို့နယ်နိဒင်ကြီးရွာကပိတ်သိမ်းပြီးသား IDP စခန်းတွေကိုတွားရောက်လေ့လာကဒေသခံတချို့နဲ့တွေ့ဆုံခဲ့ပါတယ်။တနင်္လာဒီကနေ့မှာတော့ Miss Bugna ဟာမောင်နှံမြို့ကိုတွားရောက်ပြီးအဲ့ဒီမှာရှိတဲ့နှစ်ဖက်လူမှုအတိုင်းဝိုင်းကိုခေါ်ယူတွေ့ဆုံခဲ့ပါတယ်။အဲ့လိုတွေ့ဆုံချိန်မှာသူတို့ရဲ့မောင်တော်ရိုဟင်ဂျာအတိုင်းဝိုင်းကလွတ်လပ်စွာတင်ပြခွင့်မရခဲ့ဘူးလို့မောင်နှံဒေသခံမွတ်စလင်ဦးလာထွန်းကပြောပါတယ်။
ရတာသူတို့ကကြားကြည့်ရောက်တော့ကောတော့ပြီးတော့ကောတော့ပြီးတော့သူတို့ကဟိုမှာတာလေဘာမှမပြောသူတို့အင်းဒီရောအခုရခိုင်ရောကြွားတယ်တွားပြီးတော့သူတို့ကဟိုတာပြောတယ်မှာဟိုအမီးတမီးရနေတဲ့ဟာကလူကြီးကကြည့်တယ်ပေါ့နော်ပြီးတော့သူတို့လူကြီးကိုကြားတော့ဘာမှမပြောနဲ့သူတို့ကအဲ့လိုမှာတာတဲ့အခါကျတော့သူတို့ကတားပြီးတော့ဘာမှမပြောလိုက်ဘူးအဲ့တော့ပြရတဲ့မှာရခိုင်တွေကဒီကဘာပြောလို့ဆိုတော့သူတို့ဒီရင်းဒါဒီနတ်သူတို့ကစားတော့ဘယ်လိုဒီလူတွေနဲ့ဆင်းနေနေလဲ
Miss Christine Bugna ရဲ့အခုတစ်ခေါက်မြန်မာနိုင်ငံခီးစဉ်အတွင်းအောက်တိုဘာ12ရက်နေ့ကနေပြီးတော့မှဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်အရတိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးကိစ္စတွေရခိုင်ပြည်နယ်အကြက်တဲမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေမြန်မာအစိုးရနဲ့ကုလသမဂ္ဂအတွင်းမှုချုပ်ရုံးတို့ကြားပူးပေါင်းဆောင်ရွက်နိုင်မဲ့ကိစ္စတွေကိုဆွေးနွေးခဲ့တာပါမောင်နှံမြို့ကရခိုင်လူမှုကူညီရေးအသင်းကဦးစောဘဦးကြီးကတော့တပတ်နိုင်ငံထွက်ခွာသွားသူတွေပြန်လည်လက်ခံရေးမှာအသေးချာစီစစ်ဖို့လိုကြောင်းမောင်နှံမှာလူနည်းစုဖြစ်တဲ့ရခိုင်တိုင်းရင်းသားတွေရဲ့စိုးရိမ်ချက်ကိုပြောပါတယ်
။ဟောပြောတာဟိုတေချာလက်ခံရေးတေချာစီစစ်ပြီးလက်ခံရေးပို့ကောင်းတော့ဘာပြောမစင်ဒီ ACC နေရှင်လင်းတွေပါမှာဘုန်းတော်ပြင်ကြီးချက်မှာဒီလိုနေရှင်လင်းတွေလာကြတာပေါ့သူတို့လူမျိုးတွေရဲ့အသက်ခေထောက်ထားစီချာမဟုတ်ဘူးနဲ့ဒီတဲ့လက်ခံလက်မရှိဒီအကျင့်ဖြစ်တယ်ဒီပြောလို့ပါလာနိုင်တယ်ပေါ့နော်ပြောမိရင်ဒီမှာတကယ်တကယ်နေဆိုင်နေနေဆိုင်နေသောပြောပြီးတော့တဆိုင်ရာကြည့်တော့ဥပဒေပြောင်းဝင်ပြီးဒီလူတွေဒီလိုမှလည်းဒီလိုအတိုင်းဝိုင်းကြီးရှိကြတာကိုလေလူတွေကထောက်ခံချက်တင်နေအဲ့ဒါနဲ့ပြည်လို့တေချာဒီပြီးတော့လက်ခံမယ်ဆိုပြောကုန်တာပေါ့လုံးဝရင်ကုန်လုံးဒီတိုင်းပဲလာသမက်လူတွေလည်းလက်ခံလို့မရှိဘူးနောက်ထပ်မလိုလားတဲ့ပြဿနာကလည်းပိုးဆုပ်ပုံပါပေါ့နော
် Miss Christine Bugna နဲ့တိုက်ရိုက်တွေ့ဆုံခွင့်ရမယ်ဆိုရင်ဘင်္ဂလားဒေ့ရှ်ဘက်ကနေပြန်ဝင်လာမဲ့ဒုက္ခသည်တွေအတွက်အာမခံချက်ရှိနိုင်မဲ့ကိစ္စတွေကိုတောင်းဆိုချင်တယ်လို့မောင်တော်ဒေသခံဦးလထွန်းကပြောပါတယ်။
ကျွန်တော်ကနိုင်ငံလေးဘဝပုံစံရောက်သွားပြီပေါ့နော်။ ့ဒီတစ်ဆက်ကျွန်တော်ရာသီညာဆိုင်တဲ့အခြေအနေတစ်ခုကိုဒီမြန်မာအစိုးရကမသိရှင်ဘူးဒီမြန်မာနိုင်ငံမှာကျွန်တော်ပြဿနာကိုဖြေရှင်းလို့ရရင်ကျွန်တော်ကဒီမှာဖြေရှင်းတဲ့ဟာကိုလူလာတယ်နောက်တစ်ဆက်ကနိုင်ငံသားစိတ်ဆာကိုဟိုဆင်းကျက်ကာလဆူရနေတဲ့ဒီ NGC ဖိုင်ဒီမှာနိုင်ငံသားစောက်ပါကျွန်တော်ကကျွန်တော်ကမလူလာဘူးအဲ့ဒါလေတရားမြတ်တယ်လို့မခံစားဘူးကျွန်တော်ကနောက်တစ်ဆက်ကကျွန်တော်ဒီမှာဒီပြက္ခဏာတိတော်ရမှာကျွန်တော်အင်ဂျီရောကျွန်တော်မှာလိပ်စရာလေယာဉ်တွေကစိတ်ဆင်းလိုက်လိုက်ရပြီဆိုတော့အဲ့ဒီဟာတွေကိုလည်းမမှန်ဆန်ဆန်ပုံကြီးတော့ဆောင်ရွက်ပြပါလို့ကျွန်တော်အဲ့လိုထောက်ဆုံးမယ
်ရခိုင်ပြည်နယ်ကိုရောက်နေတဲ့ Miss Bugna ဟာမနေ့ကရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုလူကယ်ပြန်ဒုဝန်ကြီးဦးစိုးအောင်ပြည်နယ်ဝန်ကြီးချုပ်တွေနဲ့တွေ့ဆုံတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူဗိုလ်ချုပ်စိုးတင့်နိုင်နဲ့လည်းတွေ့ဆုံခဲ့ပေမဲ့ဆွေးနွေးတဲ့အကြောင်းအရာအသေးစိတ်ကိုမသိရပါဘူးဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်အရတစ်ဖက်နိုင်ငံကိုထွက်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေက6,000ကိုပထမဆုံးအတုပ်အဖြစ်မကြာခင်မှာပြန်လည်လက်ခံမှာဖြစ်ပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံဘဲပယ်ချထားပါတယ်ခင်ဗျာ
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်းရဲ့ website မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
်။ Tomorrow Viewer ကနေပြီးတော့တင်းလာနေညအပိုင်းစီစဉ်ကိုထုတ်လွှင့်ပေးနေရမှာဒီဒုတိယပိုင်းစီစဉ်မှာတော့ဘလော့ဂါပြောသမျှစီစဉ်ကိုလည်းနားထောင်ကြဖို့ရှိပါသေးတယ်။အခုတော့ဒီတင်းလာနေညပိုင်းအတန်လေးစီစဉ်တွေကို Washington DC မြို့ရကနေပြီးတော့ဆက်ပြီးတော့ထုတ်လွှင့်ပေးနေပါသေးတယ်။ Viewer ကနေထုတ်လွှင့်ပေးနေတဲ့အတန်လေးစီစဉ်တွေပါဝင်ရုပ်မြင်သံကြားစီစဉ်တွေနဲ့ပတ်သက်ပြီးတော့သောတာရှင်တွေအနေနဲ့ဝေဖန်ကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ Viewer ကိုတည်တည်ချင်းနဲ့တောင်းခြင်းနဲ့ဆိုရင်တော့ Viewer ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ဆိုတဲ့ email လိပ်စာကိုစာရေးသားပေးပို့နိုင်ပါသေးရှင်။အခုတစ်ခါမှာတော့ဒီမလေးရှားမြေပြိုမှုမှာတည်ဆုံးသူတွေထဲမှာမြန်မာတွေလည်းပါဝင်တဲ့အကြောင်းတင်ဆက်ပေးကြပါရစေ။မလေးရှားနိုင်ငံကင်မရွန်ဟိုင်းလန်းမြို့မှာမနေ့ကမိုးများပြီးတော့မြေပြိုမှုတချို့ဖြစ်ခဲ့ရမှာတော့မြန်မာနိုင်ငံသား3ယောက်တည်ဆုံးခဲ့တယ်ဆိုပြီးတော့မလေးရှားရဲ့တပ်ဖွဲ့ကထုတ်ပြန်ခဲ့ပါရစေ။နောက်ပြန်အော်တိုဝါလာ16ရက်နေ့မှာသူတို့ရဲ့နာရေးကိုလည်းစီစဉ်ထားတယ်ဆိုပြီးတော့ကမုန်း9ရက်တာသမီလူမှုကူညီအသင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဒီအကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်။
မလေးရှားနိုင်ငံရဲ့အကြီးဆုံးစိုက်ပျိုးရေးဒေသဖြစ်တဲ့ပါဟန်ပြည်နယ်ကင်မရွန်ဟိုင်းလန်းမြို့မှာမနေ့ကအော်တိုဘာ14ရက်မနက်3နာရီလောက်မှာမိုးကြီးမြေပြိုခဲ့လို့မြန်မာတိုင်းဒေသ3ဦးသေဆုံးခဲ့ပြီးခရိုင်ရဲတပ်ဖွဲ့ကနေကင်း7နာရီခွဲအထိရှာဖွေမှုတွေကိုလုပ်ခဲ့ရပါတယ်။သူတို့ရဲ့နာယီကိစ္စတွေကိုမနက်မှအော်တိုဘာ16ရက်မှာစီစဉ်ထားရလို့ကပ်ပုံးနာယီကူညီမှုအသင်းဥက္ကဋ္ဌဦးဆောင်ဝင်းကပြောပါတယ
်။မလေးရှားတနိုင်ငံလုံးရဲ့အဓိကစိုက်ပျိုးရေးစုံနေဖြစ်တယ်တော့တောင်ကုန်းနေမှာစိုက်တယ်အဲ့ဒီသားမှာရှိရဲတောင်နေရာနှစ်တည်တဲ့ကြာလာတဲ့ခါမှာတောင်ကြားထဲမှာရေတွေကဝင်နေတယ်ကျွန်တော်14ရက်နေ့ကမော်တာအားရွာတယ်တောင်နေရဲအောက်မှာနေတဲ့ဒီမြန်မာနိုင်ငံသားတွေပေါ့ဒီတောင်ပူကြွားတဲ့ခါမှာအတူနေတဲ့ဒီချင်းမြို့သားလင်မယားနှစ်ယောက်ကတခါတည်းပေါ်ကြီးမိတည်သွားတယ်သူတို့ဘေးနားမှာနေထိုင်တဲ့ရခိုင်အမျိုးသမီးပေါ့ဒီအဲသူလည်းပေါ်ကြီးမိတည်သွားတယ်ပေါ့အားလုံးမစုစုပေါင်းဆိုရှင်တော့ပြီးွားတယ်ပေါ့အ
ဲ့ဒီကင်မရွန်ဟိုင်းလန်းဒေသကထွက်တဲ့စိုက်ပျိုးရေးထုတ်ကုန်တွေကိုစင်ကာပူနဲ့ထိုင်းနိုင်ငံကိုအများဆုံးတင်ပို့ပြီးစိုက်ပျိုးရေးလုပ်သားအများစုကမြန်မာတိုင်းရင်းသားတွေပါတောင်ဆောင်တွေမှာနေဆောက်လို့နေကြပြီး2014ခုနှစ်ကလည်းမြေပြိုခဲ့လို့တယောက်သေဆုံးခဲ့ပြီးနှစ်ယောက်ဒဏ်ရာရခဲ့ပါတယ
်မလေးရှားမြေပြိုမှုသတင်းကိုကိုစောထက်ကပြည်စုံတင်ဆက်ခဲ့ရဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင်2018ခုနှစ်အောက်တိုဘာလ15ရက်တင်းလာနေညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တော်ရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီထိလိုင်းတိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်တွေမှာဆိုရင်တော
့ဆယ်ရက်အောင်ပြီးတဲ့ကတင်ကြားရေးနဲ့ပတ်သက်ပြီးတော့လှုပ်လာခဲ့တာအချိန်ကုန်လုံးကုန်မှမသိခဲ့ဘူး။ကလေးနဲ့တင်ကြားတင်ယူရင်းပြောခဲ့တယ်။တစ်ဖက်ကလည်းပညာရေးနဲ့ရောပညာရေးစီမံခန့်ခွဲမှုနေတယ်ရော
ပညာရေးဆိုင်ရာတိုးတက်မှုတွေကိုလေးလာတင်ယူနေတဲ့အမတ်ပူပူတောင်းဝင်းကသူ့ဘာကိုယုံကြည်တယ်လဲဆိုတာကိုပြောထားတဲ့သူယုံကြည်ရာစီစဉ်မှာမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်အပြင်တက်တရာသတင်းစာတွေကိုလည်းတော်တာရှင်နေနာဆင်ကြမှာဖြစ်ပါတယ်။အခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။ဂျပန်နိုင်ငံမှာအောက်တိုဘာလ10ရက်နေ့ကနေ9ရက်နေ့ထိကျင်းပခဲ့တဲ့မဲခေါင်ဂျပန်ထိပ်သီးဆွေးနွေးပွဲတွေမှာမဲခေါင်ဒေသဘက်ဆောင်ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုဆွေးနွေးပြီးတော့သဘောတူညီချက်တွေလည်းရရှိခဲ့ကြပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလည်းဒီထိပ်သီးဆွေးနွေးပွဲကိုတက်ရောက်ပြီးတော့ဒေသတွင်းဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့မြန်မာနိုင်ငံရဲ့ပါဝင်မှုအခမ်းအနားတွေကိုလည်းဆွေးနွေးခဲ့ပါတယ်။အပေါ်ဝင်၅နိုင်ငံတည်းနဲ့မြန်မာနိုင်ငံဘလို့စီးပွားပူးပေါင်းဆောင်ရွက်နိုင်မလဲဖွံ့ဖြိုးမှုနှေးကွေးနေတဲ့မြန်မာစီးပွားရေးဥမော့လာအောင်ဘေကဏ္ဍတွေကိုဦးစားပေးလှုံ့ဆော်တဲ့လိဆိုရာကိုစီးပွားရေးပညာရှင်ဦးကန်ထွန်းနဲ့ဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ဆက်ပေးပါလိမ့်မယ်ရှင်
ဂျပန်နိုင်ငံတိုကီယိုမြို့မှာကျင်းပတဲ့ဆယ်ကျင်းမြောက်မဲခေါင်ဂျပန်ထိပ်သီးဆွေးနွေးပွဲအတွင်းမဲခေါင်ဒေသ၅နိုင်ငံဖြစ်ကြတဲ့မြန်မာကမ္ဘောဒီးယားလာအိုဗီယက်နမ်ထိုင်းနဲ့အင်ရှင်ဂျပန်နိုင်ငံတို့အကြားဆက်ဆံရေးတွေတိုးမြင့်ဆောင်ရွက်ဖို့ပါဝင်တဲ့ Tokyo Strategy 2018 Tokyo Mahabyuha 2018သဘောတူညီချက်ကိုထိပ်သီးဆွေးနွေးပွဲနောက်ဆုံးနေ့ဖြစ်တဲ့အောက်တိုဘာလ9ရက်နေ့မှာသဘောတူချမှတ်ခဲ့ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီသဘောတူညီချက်အရမဲခေါင်ရာဝန်၅နိုင်ငံနဲ့ဂျပန်တို့ဟာမဟာဗျူဟာမြောက်မိတ်ဖက်နိုင်ငံတွေဖြစ်ကြောင်းသဘောတူညီချက်မှာဖော်ပြထားပြီးဒေသတွင်းအဆင့်မြင့်လမ်းမဆက်သွယ်ရေးတွေဖွံ့ဖြိုးတိုးတက်လာအောင်လှုပ်ဆောင်ရေးအတွက်ထိတွေ့ဆက်ဆံမှုတွေပုံမကောင်းမွန်အောင်လှုပ်ဆောင်တာလူသားအရင်းအမြစ်တိုးမြင့်ရေးနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးစတဲ့မူသုံးချက်အပေါ်အခြေခံပြီးအကောင့်ထည့်ဖော်သွားမယ်လို့ဆိုပါတယ်မဲခေါင်ဒေသဟာအနာဂတ်မှာဖွံ့ဖြိုးတိုးတက်မယ့်အလားအလာတွေများစွာရှိနေတာကြောင့်မဲခေါင်ဒေသနိုင်ငံအနေနဲ့ဂျပန်နိုင်ငံတို့အနေနဲ့အတူတကွကြွယ်ဝချမ်းသာရေးကိုသဘောတူကြောင်းလဲကြီးညာချက်မှာဖော်ပြထားပါတယ်။ထိပ်သီးဆွေးပွဲအပြီးမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအနာဂတ်မှာမြန်မာနိုင်ငံအနေနဲ့လဲမဲခေါင်ဒေသဆိုင်ရာကိစ္စရပ်တွေမှာတက်ကြွစွာပါဝင်သွားမယ့်အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်
။ကျမတို့2019ခုနှစ်မှာမိကောင်နဲ့ဂျပန်အမှုပြုပူးပေါင်းဆောင်ရွက်တဲ့လှုပ်ရှားမှုအတွင်အထက်မှလေကျမတို့မြန်မာနိုင်ငံအနေနဲ့တက်တက်ကြွကြွပါဝင်လာဖို့ကျမတို့စီစဉ်ထားပြီးဖြစ်ပါတယ်အထူးသဖြင့်လူမှုရေးယဉ်ကျေးမှုဘက်ကနေပြီးတော့ကျမတို့ပုံမှန်ပြီးတော့ပူးပေါင်းဆောင်ရွက်မှုတွေကိုလုပ်တက်လာအောင်လို့အားပေးချင်ပါတယ
်တကယ်လို့မဲခေါင်ဒေသသာနိုင်ငံတစ်ခုတည်းအဖြစ်တည်ရှိမယ်ဆိုရင်ကမ္ဘာမှာနံပါတ်6လူဦးရေအများဆုံးနိုင်ငံဖြစ်ပြီးမဲခေါင်ဒေသ၅နိုင်ငံက GDP တွေကိုပေါင်းလိုက်မယ်ဆိုရင်အမေရိကန်ဒေါ်လာ800ဘီလီယံရှိမှာဖြစ်ပါတယ်မဲခေါင်နိုင်ငံတွေရဲ့ပြပပို့ကုန်အလုံးကိုပေါင်းကြည့်လိုက်မယ်ဆိုရင်လေဒေါ်လာ466ဘီလီယံရှိနိုင်မယ်လို့ခန့်မှန်းထားကြတာကြောင့်ကမ္ဘာမှာကိုကုမြောက်အင်အားအကြီးဆုံးစီးပွားအုပ်စုဖြစ်မယ်လို့ဆိုပါတယ်။ဒါကြောင့်မဲခေါင်ဒေသဟာစီးပွားဖွံ့ဖြိုးမှုအလားအလာကောင်းတဲ့အရေးပါတဲ့ဒေသတစ်ခုဖြစ်ပါတယ်။မဲခေါင်နိုင်ငံအချင်းချင်းကုန်သွယ်ရေးဟာလည်း800ခိုင်နှုန်းလောက်ပဲရှိနေသေးတာကြောင့်ကျန်တဲ့92ရာခိုင်နှုန်းကိုတခြားမဲခေါင်ဒေသပြင်ပနိုင်ငံတွေကိုတင်ပို့နေကြတာဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာလက်ရှိအင်အားအကြီးဆုံးစီးပွားအုပ်စုတစ်ခုဖြစ်တဲ့ EU အဖွဲ့ဝင်နိုင်ငံတွေကိုကြည့်လိုက်မယ်ဆိုရင်90ရာခိုင်နှုန်းဟာ EU အဖွဲ့ဝင်နိုင်ငံအချင်းချင်းတွေကိုတင်ပို့ကြတာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်မျှော်လင့်သလိုမဲခေါင်ဒေသမှာမြန်မာနိုင်ငံဘလောက်အထိအတွင်းကြကြပူးပေါင်းပါဝင်နိုင်မလဲ။အထူးသဖြင့်မဲခေါင်ဒေသကတခြားအဖွဲ့ဝင်နိုင်ငံတွေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ခြင်းအပြင်မြန်မာနိုင်ငံအတွက်ဘလို့အကျိုးမြတ်တွေရနိုင်တယ်လဲ။မဲခေါင်၅နိုင်ငံကိုအကူအညီပေးခြင်းနဲ့အင်အားကြီးနိုင်ငံတွေရဲ့သဘောထားတွေကဘယ်လိုရှိသလဲဆိုတာကိုမေးကြည့်တဲ့အခါလက်ရှိအမေရိကန်ပြည်ထောင်စုမှာအခြေစိုက်နေထိုင်နေတဲ့စီးပွားရေးပညာရှင်ဦးကန်ထွန်းကအခုလိုသုံးသပ်ပါတယ
်စီးပွားရေးကဒီထက်မှဆိုရင်ကျွန်တော်တို့ကမြန်မာပြည်က နောက်ကြဆုံးတော့ဖြစ်နေတယ်နဲဒီမြေကောင်ဒေသမှာတော့တကယ်တော့ဒီဒေသဖွံ့ဖြိုးရေးအတွက်ကအခုကအနောက်နိုင်ငံတွေကပမာဏနဲ့ဆက်မရှိတော့တရုတ်နဲ့ဂျပန်ပဲအဓိကပါအင်အားကြီးနိုင်ငံတွေနဲ့ဆိုပူးညီနိုင်မဲ့နိုင်ငံတို့ကျွန်တော်မြင်တယ်နဲဒီတော့အဲ့တမှာဂျပန်ကအခုလိုတကယ်တက်တက်ကြွကြဟိုတဲ့အားပေးကူညီမယ်ဆိုတာသိရတော့ခုနိုင်ငံတွေတော့ပို့ပြီးတော့ကောင်းပါလေအကောင်းလို့ကျွန်တော်မြင်ပါလား
အင်းဒီချင်းနိုင်ငံအနေနဲ့လုပ်တဲ့စီးပွားရေးဟာပို့ပြီးတော့ဟိုဟာပေါ့နှစ်ဦးနှစ်ဖက်ပို့အကျိုးရှိစေတယ်ပေါ့နော်ဒီဆိုတော့မဲခေါင်နိုင်ငံအချင်းချင်းကြားထဲမှာရောမြန်မာနိုင်ငံကဒီစီးပွားရေးကိုပို့ပြီးတော့အရှိန်မြင့်ပြီးတော့ပေါ့နော်ဟိုတနည်းနည်းနဲ့အရှိန်မြင့်လုပ်မယ်ဆိုရင်မြန်မာနိုင်ငံအတွက်မြန်မာနိုင်ငံကဖွံ့ဖြိုးမှုကတော်တော်လေးနောက်ကျကြံခဲ့တာရောဒီရှာထဲမှာဆင်းရဲတဲ့နိုင်ငံတွေလို့ယူဆထားတဲ့နိုင်ငံတွေထဲမှာတော့မြန်မာဗိတ်ကြကြံနေခဲ့တယ်ဆိုတော့ပို့ပြီးတော့များကျွန်တော်တို့ဟိုမြန်မြန်လေးအရှိန်တွန်းပြီးသွားနိုင်မလား
ကျွန်တော်မြင်တာကတော့အင်းကြီးနည်းနဲ့ကတော့မုတ်ချတယ်ပို့ပြီးတော့ပူပေါင်းပြီးတော့ဆောင်ရွက်မှာဖြစ်တယ်အချင်းချင်းအနီးကပ်ဆိုတော့ဘာဖြစ်ဟိုစတွေရေရောပိုင်းလာရေရောဖို့ဆောင်ရေရောခင်ညာနဲ့မှဒီဆက်တဲ့အတွက်ထိရောက်မှုကတော့ပို့ပြီးတော့ညံစမ်းပါတယ်သို့တော်လည်းဟိုကျွန်တော်တို့ဒီမြေကောင်တည်တဲ့နိုင်ငံအများစုကနှစ်ပိုင်းပေါ်လေလောအားနဲ့ငွေအားပေါ်လေဟိုဒီအမ်ဆိုအလုပ်တစ်ခုလုပ်မယ်ဆိုရင် manpower ရဲ့ money ရဲ့ကျေလို့ပေါ့လေ resources တွေလိုတယ်ဆိုတော့နောက်ခုပေါင်းပြီးတော့တစ်ခါတည်း engine တွေကျွန်တော်လုပ်မယ်တစ်ခါတည်းလိုတဲ့ငွေရင်းအားကိုတက်နိုင်တဲ့ဒီလိုဂျပန်နိုင်ငံလိုကုညီလိုတဲ့နိုင်ငံတွေအကူအညီယူတာကတော့ဒါကျွန်တော်မမှားဘူးလို့ထင်ပါတယ်နောက်ကျွန်တော်သိရတော့ဒီနေ့တရင်မှာတွေ့လိုက်တာဂျပန်ဘက်ဆောင်ပေါ့လေကဲကြောင်းကြောင်းနဲ့ပူလာပြီးတော့ရင်းနှီးမြှုပ်နှံပြီးတော့ထုတ်တယ်အောင်လုပ်ပြင်မယ်ဆိုတော့အဲ့ဒီကတည်းကကျွန်တော်တို့ကတအားရှိမယ်လို့ထင်ပါတယ်။ဒီ money နဲ့ manpower ပေါ့လေ resources ဆိုတာဒါစီးပွားရေးမှာဒါလိုပါ။အားတော့ပဲလောရှိရှိလုပ်ချင်သေးရှိရှိငွေအမတတ်နိုင်လေကျွန်တော်တို့ကတန်တော့မမြဘူးခဲ့။အဲ့တော့အင်းကြီးနိုင်ငံနေနဲ့ကြည့်လိုက်လို့ရှိရင်ကျွန်တော်ငွေရအမဂျပန်ကိုလောက်ဟိုတောင်တင်းပါလေဂျပန်နဲ့ဒီအာရှနိုင်ငံတွေမှာသူကကျွတ်တဆုံနိုင်ငံဖြစ်တဲ့အတွက်ကိုင်းနေနောင်မျိုးပြင်းမြဲကိုင်းနိုင်ငံတွေတည်းတူးရှိမယ်ဆိုလို့ရှိရင်တော့အာဒီပင်လည်းကျွန်တော်မြင်ပါတယ်တော့နှစ်လမ်းသွားပေါ့
မြန်မာနိုင်ငံကရောဘယ်လိုကဏ္ဍတွေမှာများဦးစားပေးပြီးတော့လုတ်တင်တယ်လို့ဥက္ကံထွန်သတိထားမိတယ်လေဥပမာကျွန်တော်တို့စံတင်ပို့တယ်ပဲဆိုကြပါဆိုစံတင်ပို့တယ်ဆိုရင်လေမြန်မာနိုင်ငံဟိုအဓိကထွက်ကွန်ဆန်ဆိုပြီးပြောကြတယ်သို့တော်လည်းထိုင်းနိုဗီယက်နမ်တို့နဲ့ကျွန်တော်တို့ကရှင်းလိုက်ရင်ကျွန်တော်တို့စံ quality ကမကောင်းဘူးမတိုးနိုင်ဘူးဆိုပြီးတော့စံကုန်တယ်တွေကပြောတယ်အကြည့်သေးမမိဘူးပေါ့နော်အဲ့ဒါဆိုရင်တခြားဘာလုပ်မလဲကျွန်တော်တို့ရေလုံငန်းကိုငားလုံငန
်း
အေးရေလုံငန်းငားလုံငန်းလုပ်မလားဆိုတော့
တခြား
တဘာဝတောင်ခွေထွက်တယ်ဟိုတွင်းထွက်ရတနာတွေထွက်တယ်ဟိုတွင်းထွက်တင်ဇာတာတွေထွက်တယ်အဲ့တွင်းထွက်တင်ဇာဘယ်ဟာကိုများကျွန်တော်တို့ဦးစားပေးလုပ်တင်တယ်လို့ဥက္ကံထွန်သတိထားမိတယ်လေကျွန်
တော်လောလောဆယ်အနိကဆုံးဆိုတဲ့ပေါ့လေဒေသချင်းဆိုရင်နိကမုနီယာဆိုရေလုံငန်းငားနဲ့ရေလုံငန်းဦးစားပေးတယ်နော်ဒုတိယကတော့ဟိုတွင်းထွက်ပစ္စည်းပေါ့လေကျွန်တော်တို့ကကြောက်တံပရမရားတွေလေအဲ့ဒါတွေကယူထွက်နေတယ်လို့လည်းကျွန်တော်တို့တရင်နေကြားတယ်လေအဲ့ဒါကိုယူဖိမှုမရှိအောင်ကြက်ကြက်ကလုပ်ပြီးတော့အဲ့ဒါဆိုရင်ပတ်စံလည်းတော်တော်လေးစီးပွားရေးမှာအထောက်အကူဖြစ်နေတယ်အဲ့တော့ရေတက်ပစ္စည်းတင်းနှစ်ကတွင်းတက်ပစ္စည်းတွေအဲ့ဒါကျွန်တော်ကအဲ့ဒီနှစ်ခုကို priority ပေးတယ်လို့ကျွန်တော်ထင်ပါတယ
်ဂျပန်ကဥဆောင်ကျင်းပတဲ့မဲခေါင်ထိပ်သီးဆွေးပွဲရှိနေတယ်လို့တစ်ဖက်မှာလည်းတရုတ်နိုင်ငံကမဲခေါင်ပူပေါင်းဆောင်ရွက်ရေးအဖွဲ့ဆိုပြီးမဲခေါင်နိုင်ငံနေနဲ့လက်တွဲဆောင်ရွက်နိုင်မဲ့စီမံကိန်းတရက်ကိုမကြသေးခင်ကအဆိုပြုထားပါတယ်ခင်ဗျာ
ကိုယ်စားဝန်နိုင်တဲ့ဆက်ပြီးထားတဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ခုတစ်ခါမှာတော့ blogger တွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်2018ခုနှစ်စံပိုင်းလုံးကစပြီးတော့ Facebook ကိုအပြောင်းအလဲတွေလုပ်ခဲ့ရမှာတော့လက်ရှိမှာတော့နိုင်ငံ6နိုင်ငံမှာအဲ့အပြောင်းအလဲတွေကိုဆန့်သက်နေပါတယ်ဆန့်သက်နေတဲ့အပြောင်းအလဲတွေကြောင့်ဘယ်လိုရိုက်ခတ်မှုတွေရှိနေတယ်လဲဆိုတာကိုဒီသတင်းပေးရဲ့ blogger တွေပြောသမျှအစီအစဉ်မှာကိုကျော်သိန်းက Mackie Pew ထွန်းနဲ့တင်ဆက်ပေးထားပါတယ်ရှင်
ဘက်ကင်ပြူထွေးရေ Facebook ကတော့အပြောင်းလဲတွေလုပ်ဖို့ဆန်းသက်နေပြီနော်အထူးသဖြင့်ကတော့သုံးဆွဲသူတွေ Facebook ကိုဖွင့်လိုက်တာနဲ့စမြင်ရတဲ့ News Feed ကို2018ခုနှစ်မှာအပြောင်းလဲတွေလုပ်ဖို့ပြင်နေတာဗျ Facebook ကုမ္ပဏီတာဝန်ရှိသူတွေရဲ့အပြောအရကတော့လူတွေအနေနဲ့ဘာမှန်းတိတိကျကျမသိပဲတွေ့မြင်နေရတာတွေထက်ဆွေးနွေးမှုတွေပိုဖြစ်လာစေမဲ့ post မျိုးတွေကိုပိုဦးစားပေးမယ်လို့ဆိုတာပဲဗ
ျ။ပြီးခဲ့တဲ့နှစ်အတွင်း Facebook ကိုအသုံးပြုပြီးတော့သတင်းမားတွေလှုပ်ကြံသတင်းတွေဖျက်ချတဲ့ကိစ္စအတော်လေးဆိုးဆိုးဝါးဖြစ်ခဲ့ပြီးတဲ့နောက်လူမှုဖွဲ့စည်းပေါ် social media ရဲ့အနှုတ်လက္ခဏာဆောင်တက်ရောက်မှုတွေကိုဝေဖန်တာတွေလည်းရှိလာတဲ့အတွက် Facebook ကအခုလိုအပြောင်းလဲလုပ်ဖို့ကြိုးစားလာတာပဲရှင
့်ဟုတ်ပါတယ် Facebook ကိုတီထောင်သူ Mark Zuckerberg ကိုယ်တိုင်က Facebook ပေါ်မှာ post ထုတ်တင်ပြီးပြောထားပါသေးတယ်ကျွန်တော်တို့ရဲ့ဝန်ဆောင်မှုတွေဟာသုံးစွဲရတာပြောဖို့ကောင်းအောင်မကလူတွေရဲ့တာယာဝါပြောရေးကောင်းမွန်စေဖို့အတွက်လည်းတာဝန်ရှိတယ်လို့ကျွန်တော်တို့ခံစားရပါတယ်ဆိုပြီးရေးထားတာပဲ
Facebook ကုမ္ပဏီရဲ့ News Feed ဌာနအကြီးအကဲ Adam Mosseri က blog post တစ်ခုမှာရေးထားတာလည်းရှိပါသေးတယ်။ဘယ် post တွေဟာမိတ်ဆွေတငယ်ချင်းတွေနဲ့အပြန်အလှန်ပြောဆိုခြင်းပွဲရှိတာကိုကျွန်တော်တို့ခံမှန်းပါမယ်။အဲ့ဒီလို post တွေကိုထိတ်ဆုံးမှပုံမြင်ရအောင်လုပ်ပေးပါမယ်လို့ဆိုရဲရှင့
်။အပြန်အလှန်မှတ်ချက်ပေးဆွေးနွေးကြတဲ့ post မျိုးတွေကိုပြန်မျှဝေခြင်းပွဲရှိတာနဲ့တုံ့ပြန်ခြင်းပွဲရှိတဲ့ post မျိုးတွေအကြံဉာဏ်တောင်းတဲ့တငယ်ချင်းတယောက်ရဲ့ post ပဲဖြစ်ဖြစ်ခရီးထွက်ဖို့အကြံတောင်းတာမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်ဆွေးနွေးပြောဆိုတာတွေအများကြီးဖြစ်နေတဲ့သတင်းဆောင်ပါသို့မဟုတ်ဗီဒီယိုပဲဖြစ်ဖြစ်အဲ့ဒါမျိုးကိုပို့ပြီးဦးစားပေးသွားပါမယ်တဲ့
အတိတ်ပဲကတော့ရှင်ဒီ Facebook ပေါ်မှာသတင်းဌာနတွေကတင်နေတဲ့သတင်းတွေဗီဒီယိုတွေထက်မိတ်ဆွေတငယ်ချင်းတွေကြားမှာဆက်သွယ်ပြောဆိုဖလှယ်တာတွေကိုပို့ဦးစားပေးပြီးတော့တင်ပေးမယ်ဆိုတဲ့သဘောပါပဲရလကတော့သတင်းဌာနတွေရဲ့သတင်းတွေကိုအတွေ့ရနည်းလာွယ်ရှိပါတယ်
မိသားစုမိတ်ဆွေတငယ်ချင်းတွေကိုဦးစားပေးပြီးတော့အပြောင်းလဲလုပ်ဖို့ Facebook ကကြိုးစားတာဒါပထမဆုံးတော့မဟုတ်ပါဘူး2016ခုနှစ်တုန်းကလည်းဒီကြိမ်လုပ်ခဲ့ပါသေးတယ်အဲဒီတုန်းကလည်းထုတ်ဝေသူတွေနဲ့တခြားစီးပွားရေးလုပ်ငန်းတွေကဖွင့်ထားတဲ့ Facebook စာမျက်နှာတွေမှာမျှဝေတာတဲ့ကိုတိတဲ့လူတွေကတင်တဲ့ post တွေကိုဦးစားပေးပြီးဖော်ပြမယ်လို့ Facebook ကကြေညာခဲ့တာပါ2015ခုနှစ်တုန်းကလည်းအလားတူလုပ်ခဲ့ဥပါသေးတယ
်အဲဒီအပြောင်းလဲတွေမှာအထင်သာသွားတာကတော့သတင်းဌာနတွေပါပဲသတင်းဌာနတွေရဲ့ website တွေကို Facebook ကနေတဆင့်ရောက်တဲ့အရေးအတွက်ဟာတိတိသားသားကြသွားခဲ့တယ်လို့သတင်းဌာနတွေကပြောကြပါတယ်
။အခုနောက်ဆုံးအပြောင်းလဲကိုတော့လက်ရှိမှာနိုင်ငံ6ခုမှာစံသက်လုပ်ဆောင်နေပါတယ်။ဒါပေမဲ့ Facebook ကသူတို့ဘာသာစံသက်နေတာဖြစ်ပြီးအဲ့ဒီနိုင်ငံတွေကသုံးစွဲသူတွေကိုကြိုတင်ပြီးတရားဝင်အသိပေးအကြောင်းကြားတာမျိုးတော့မရှိပါဘူး။အဲ့ဒီနိုင်ငံတွေကတော့ Slovakia, Sri Lanka, Cambodia, Bolivia, Guatemala နဲ့ Serbia နိုင်ငံတွေပါ။
ဆက်တက်နေတဲ့ပုံကတော့ဒီလက်ရှိလူတွေနေစဉ်မြင်တွေ့သုံးစွဲနေတဲ့ News Feed ကနေတကယ့်သတင်းဌာနအစစ်မှန်တွေရဲ့သတင်းတွေကိုဖယ်ထုတ်လိုက်ပြီး Explore ဆိုတဲ့စာမျက်နှာသစ်တစ်ခုထပ်ဖွင့်ပြီးတော့အဲ့ဒီထဲမှာသွားထည့်ထားတာပါဆိုတော့ဒီနိုင်ငံ6နိုင်ငံကတော့ Facebook ရဲ့အစမ်းသက်ခံနိုင်ငံတွေဖြစ်သွားတော့တာပါပဲ
လက်ရှိစံသက်ဆက်ကာလမှာကိုပဲအနှုတ်လက္ခဏာဆောင်အကျိုးဆက်တွေရှိနေတာကိုပြီးခဲ့တဲ့ရက်ပိုင်းတွေမှာပဲ New York Times သတင်းဌာနနဲ့တခြားသတင်းဌာနတွေမှာရေးသားဖော်ပြကြပါတယ်။အဓိကအကျိုးဆက်ကတော့အစောပိုင်းကပြောခဲ့သလိုပါပဲ။သတင်းဌာနတွေရဲ့ website တွေကို Facebook ကနေတစဉ်ဝင်ကြည့်တဲ့အခြေအတွေ့တိတိတသားကိုကြားသွားတာပါ။ Bolivia ကသတင်းဌာနကြီးတစ်ခုဆိုရင်သူတို့ website ကိုဝင်ကြည့်တာ20ရာခိုင်နှုန်းအထိတောင်မှကြားသွားတယ်တဲ့
။အဲ့ဒါအပြင်အတော်လေးစိုးရိမ်ကြီးပြောလာနေကြတာကတော့တကယ့်သတင်းဌာနတွေရဲ့သတင်းတွေကိုလူတွေကမတွေ့တော့တာကြောင့်အဲ့ဒီနေရာမှာလှုပ်ကြံသတင်းတွေသတင်းမားတွေကပိုးပြီးတော့နေရာယူလာတယ်ဆိုတာပါ။ဆိုဘာကီးယားမှာဖြစ်သွားတာဆိုရင်အတော့ကိုထင်ရှားတာပဲလीနော
်ဟုတ်တယ်ဗျ Facebook ကလုတ်လိုက်တဲ့အပြောင်းလဲတွေကြောင့်ဆိုဘာကီးယားမှာသတင်းမားတစ်ခုပြန့်သွားတဲ့ဖြစ်ရပ်ကို New York Times သတင်းစာမှာရေးထားတာပါသူရဲ့ပိုက်ဆံအိတ်ပျောက်သွားတဲ့မွတ်စလင်တယောက်ကတွေ့လို့ပြန်လာပေးတဲ့လူကိုဒီအကြမ်းဖက်ဝါဒီတွေကြံစီနေတဲ့တိုက်ခိုက်မှုတစ်ခုအကြောင်းပြောပြပြီးတော့ပြန်ကျေးဇူးဆက်လိုက်တယ်ဆိုပြီးရေးတင်ထားတာပါ
အဲ့ဒီဇာတ်လမ်းကို Facebook ပေါ်မှာအကြီးအကျယ်ပြန်ဖြန့်ကြတာကြောင့် Slovakia ရဲတပ်ဖွဲ့ကအဲ့ဒီဖြစ်ရပ်ဟာမဟုတ်ပါဘူးဆိုပြီးတော့ကိုရင်းနဲ့ကြီးညာချက်ထုတ်ခဲ့ရပါတယ်။ဒါပေမဲ့ရဲတပ်ဖွဲ့ရဲ့သတိပေးထုတ်ပြန်ချက်ကကြတော့တရားဝင်ထုတ်ပြန်ချက်တစ်ခုဖြစ်နေတဲ့အတွက်အသုံးပြုသူတွေရဲ့ News Feed မှာသွားမပေါ်ပါဘူး။ဆိုတော့လူတွေကသတင်းတူကိုပဲတွေ့ပြီးတော့တာဝန်ရှိသူတွေရဲ့တရားဝင်ထုတ်ပြန်ချက်ကိုတော့မတွေ့ဘူးဆိုတာမျိုးဖြစ်သွားတာပေါ့ရှင်။
ဒီနိုင်ငံ6နိုင်ငံမှာလက်ရှိစံသက်နေတဲ့ Explore အစီအစဉ်ရဲ့ရည်မှန်းချက်တွေကိုပြီးခဲ့တဲ့နှစ်အောက်တိုဘာလမှာ Facebook က blog မှာတင်တဲ့ post ခုမှာရှင်းပြခဲ့ပါတယ်။စံသက်ချက်ရဲ့ရည်ရွယ်ချက်ကတော့လူတွေအနေနဲ့ပုံကိုယ်ရေးအကြောင်းအရာတွေနဲ့အများပြည်သူအားလုံးနဲ့ဆိုင်တဲ့အကြောင်းအရာတွေကိုတီးခြားစီရှိစေချင်မလားဆိုတာနားလည်ဖို့ဖြစ်ပါတယ်လို့ဆိုထားပါတယ်။လက်ရှိစံသက်နေတဲ့နိုင်ငံတွေပြင်ဆက်ပြီးတိုးချဲ့ဖို့လည်းမရှိသေးဘူးလို့ Facebook News Feed ဌာနအကြီးအကဲ Adam Mosseri ကရေးထားပါတယ်။
New York Times သတင်းစာရဲ့သတင်းဆောင်ပါးမှာရေးသားထားတာကတော့
ဒီအပြောင်းလဲတွေနဲ့ပတ်သက်ပြီးသတင်းစာကမေးတဲ့မေးခွန်းတွေကို Facebook ကပြန်မဖြေခဲ့ပါဘူးတဲ့ Facebook ကုမ္ပဏီအနေနဲ့သတင်းအချက်အလက်အတွက်ကမ္ဘာလုံးဆိုင်ရာနေရာတစ်ခုအဖြစ် Facebook ရဲ့အခန်းကဏ္ဍကိုအလေးအနက်သဘောထားပါတယ်လို့ပဲ Mr. Mosri ကထုတ်ပြန်ချက်တစ်ခုမှာပြောခဲ့ပါတယ်တဲ့
Newsweek မှာဆန်တဲ့နေတဲ့အပြောင်းလဲတွေကြောင့်ကမ္ဘောဒီးယားမှာလည်းရိုက်ခတ်မှုတွေရှိထားပါတယ် Facebook သုံးတဲ့ကမ္ဘောဒီးယားနိုင်ငံသားတွေအနေနဲ့ယုံကြည်ရတဲ့သတင်းဌာနကြီးတွေရဲ့သတင်းတွေကို Facebook ပေါ်မှာဘယ်နေရာတွားရှာရမယ်ဆိုတာမသိကြတော့ဘူးလို့အင်္ဂလိပ်ဘာသာနဲ့ထုတ်တဲ့ The Phnom Penh Post သတင်းစာရဲ့ Editor Stuart White ကပြောတာကို New York Times စောင်းပါမှာဖော်ပြထားပါတယ်
။ကမ္ဘောဒီးယားနိုင်ငံမှာတပ်တန်းရှိအုပ်ချုပ်နေသူလက်ရှိဝန်ကြီးချုပ်ဟွန်ဆန်ကနိုင်ငံရေးအထိုက်အခံတွေတက်ကြွလှုပ်ရှားသူတွေသတင်းမီဒီယာတွေကိုဖိနှိပ်ဖြိုခွဲနေတာကြောင့် Facebook ဟာလူတွေအတွက်သတင်းရယူဖို့အဓိကနေရာတစ်ခုဖြစ်လာနေတာပါ။အခုတော့ဆက်သက်နေတဲ့အပြောင်းလဲကြောင့်သုံးဆွဲသူတွေအခက်တွေ့နေပုံပါပဲ
ဒီဆက်သက်လှုပ်ဆောင်နေတာတွေဘယ်တော့အဆုံးသတ်မယ်ဆိုတာကိုတော့ Facebook ကအခုထိမပြောသေးပါဘူးခင်ဗျာ
ကိုချောသိန်းနဲ့မက်ခင်ပြူထွေးတို့တင်ဆက်ပေးထားတဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ကျမတို့ VOA ကနေထုတ်လွှင့်နေတဲ့ရုပ်မြင်သံကြားအစီအစဉ်နဲ့အတန်းလင်းအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းထုတ်လွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ခုတစ်ခါမှတော့အမှုပညာရှင်တွေနဲ့ထင်ပေါ်ကျော်ကြားသူတွေအကြောင်းမက်ဤသနာကျော်တင်ဆက်ပေးထားတဲ့တက်တက်ရောင်သွင်းလွှမ်းအစီအစဉ်ကိုနားဆင်ကြအောင်ပါ။
မင်္ဂလာပါရှင်။အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ရက်တက်တဲ့ရောင်သတင်းတော်မှာတော့နယူးယောက်ကကုလသမဂ္ဂအထွေထွေညီလာခံမှာစကားလာပြောသွားတဲ့ကိုရီးယား K-pop အဖွဲ့ BTS ဟာလန်ဒန်မှာလည်းတွားပြီးဖြောပြခဲ့ပြန်ပါတယ်။ဒီလိုကမ္ဘာတော်လောကအထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွားတွေကိုပြောပြပေးသွားပါမယ်။ဘာချောတောင်ကိုရီးယားက K-pop လူငယ်အမျိုးသားအဖွဲ့ဖြစ်တဲ့ BTS ဟာနယူးယောက်မြို့မှာဖျော်ဖြေခဲ့ပြီးတဲ့နောက်မှာတော့အော်တိုဘာလ9ရက်နေ့တုန်းကလန်ဒန်မြို့ကလူပြည့်ရှန်လာပြီးတော့အားပေးတဲ့ O2 အားကစားရုံမှာပထမအဆုံးအကြိမ်ဖြစ်နေဖျော်ဖြေတင်ဆက်သွားပါတယ်။ BTS အဖွဲ့အခုလိုမျိုးကမ္ဘာမှာကြော်ကြားလာတာကကိုရီးယား K-pop ဂီတာကကမ္ဘာဂီတာအစီအစဉ်တွေကိုနေရာရလာတယ်လို့ဆိုရပါမယ်။BTS အဖွဲ့ကနှစ်နှစ်ကတုန်းကဆန်တင်ကျိုးအောင်မြင်ခဲ့ပြီးတော့ Billboard 200 Billboard အကောင်ဆုံးတေးတပြား200စီမှာနံပါတ်1ဖြစ်သွားခဲ့တာပါ American နာမည်ကြီး Rap အဆိုတော့ Nicki Minaj နဲ့တွဲပြီးတော့လည်းတချင်းတစ်ပုတ်ဆိုးခဲ့ကြသလိုကုလသမဂ္ဂအထွေထွေညီလာခံမှာတော့မှစကားတက်ပြောသွားခဲ့ပါတယ်ပြည့်တဲ့2010နဲ့ London က O2 အားကစားရုံကြီးမှာတော့ပထမအဆုံးလုပ်တဲ့နှစ်ရက်ဆက်တိုက်ပွဲမှာလက်မှတ်တွေကုံသွားတဲ့အထိအားပေးခံခဲ့ရတာပါ BTS အဖွဲ့တွေက Min Youngki က
싸우는일도있었고되게여러가지일들이많았는데이제서로같이살아가다보니까서로이제많이알게되는거죠서로를그래서뭐서로이해하는부분도더많이늘고또각자성
격되게고안어지야바네지코리아가루넬기타어퍼트퍼아쿠소인브리테인나이게마들로인터뷰고럽네비ဘာမစို့ဖြစ်နိုင်နေဆိုတာလူတွေသိစေချင်ပါတယ်။ဘာမစို့လုံးလို့ရတယ်ဖြစ်နိုင်နေဆိုတဲ့အခုလိုဥပမာကိုပေးနိုင်လို့ကျွန်တော်တို့ကသူများတွေအတွက်ခွန်အားဖြစ်စေမယ်လို့မျှော်လင့်ပါတယ်။ဆိုပြီးတော့ Sugar ဆိုပြီးလူသိများတဲ့ BTS အဖွဲ့သား Min Youngki ပြောသွားတာပါ။ဒီအဖွဲ့ဖြစ်လာတာ9နှစ်ရှိပြီဖြစ်ပြီးတော့ကမ္ဘာနေရာအနှံမှာသူတို့ကိုအားပေးတဲ့ပရိသတ်တွေစပြီးတော့ရလာပါပြီ။ဗြိတိန်နိုင်ငံမြို့တော် London မှာတော့သူတို့ပွဲချင်းပါတော့အိတ်က K-pop အယူမူပရိသတ်တွေလက်မှတ်တွေအလို့ရဲ့Where you brought up here to
Yabari? It's insane. I had to get a friend with really fast internet to get them because I didn't manage to get them myself. So it was very stressful. It sold out really quickly, so I did in like minutes. It was absolutely insane. I had no idea they were this popular.
သူတို့လက်မှတ်ဝယ်ဖို့အတွက် LINE ရဲ့မြန်တဲ့ internet ရှိတဲ့တငယ်ချင်းကိုရှာရပါတယ်တဲ့။ဘာလို့လဲဆိုတော့ကျမကိုယ်တိုင်ဝယ်ရင်အဆင်မပြေလို့ပါ။လက်မှတ်တစ်စောင်ရဖို့အရင်ကိုစိတ်တော့ကရောက်ခဲ့ရပါတယ်။ဒီမှာသူတို့ကိုအဲ့ဒီလောက်လူကြိုက်များတာသိတာမသိပါဘူးလို့ BTS ပြည်သက် London က Rebecca Strachan ကပြောသွားပါတယ် BTS ဘက်ကလာမယ့်နှစ်မှာတော့အာရှဘက်ကိုအောင်မြင်မှုတွေနဲ့မပြောင်းခင်ဥရောပတစ်ခွင်လှည့်ပြီးတော့လဲဖျော်ရည်ခီးစဉ်တွေတွားအောင်မှာဖြစ်ပါလိမ့်ရှင် ရောင်သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
အခုနောက်ကြော်တင်ဆက်ပေးထားတဲ့တက်တက်ရောင်သတင်းလာကိုနားဆင်ကြကြတာဖြစ်ပါတယ်သောတာရှင်များရှင်ခုတစ်ခါမှာတော့မနက်ဖြန်အင်္ဂါညဒိုင်းဒီလိုင်းစီမံပါရီဆွေးနွေးဖို့ရှိလေဆိုတာကိုကြည့်အောင်ပ
ါရောရှင်များခင်ဗျာသတင်းသမားတွေနဲ့အာဏာပိုင်တွေအကြားတက်တနာဖြစ်လာလို့ရှိရင်ဖြည့်ရှင်းနိုင်မဲ့သတင်းမီဒီယာဥပဒေဆိုတာကိုပြသန်းထားတာရှိပေမဲ့ရန်ကုန်တိုင်းစုရောက်ကိုဝေဖန်ရေးသားတဲ့သတင်းသမား3ကိုအဲ့ဒီပြရန်ချက်ကိုအသုံးမပြုဘဲနဲ့ရာဇဝတ်မှုနဲ့ပြီးခဲ့တဲ့ရက်ကပဲဖမ်းဆီးအရေးယူခဲ့ပါတယ်။ဒီမတိုင်ခင်မှာဆိုလို့ရှိရင်လေသတင်းသမားတွေဖမ်းခါရတာတရားစွဲဆိုခါရတာကန့်သက်ခါရတာချင်းချောက်ခါရတာတွေအမျိုးမျိုးရှိခဲ့ပါတယ်။ RSF နေကြမဲ့သတင်းတော်များအဖွဲ့ရဲ့အစီအကံစာအရဆိုရင်ပဲမြမသတင်းလူလတ်ခွင့်ဟာအရင်နှစ်ကထက်ကို6ဆင့်ရော့ကျပြီးတော့ဆွေးနွေးစရာဖြစ်လာပါတယ်။တချိန်လုံးကတိုက်ခံဘဝမှာသတင်းမီဒီယာနဲ့ဆက်ဆံရေးကောင်းခဲ့တဲ့ NLD အစိုးရအနေနဲ့အခုအစိုးရဖြစ်ချိန်မှာသတင်းမီဒီယာတွေပေါ်ထားတဲ့သဘောထားပြောင်းလဲသွားတယ်လို့ယူဆစရာရှိပါသလား NLD အစိုးရလက်ထက်ရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေကိုတော့လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းများလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုတယ်လီဖုန်းနံပါတ်တွေပို့ထားမယ်ဆိုရင်ဒဲလီလိုက်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိဂွန်ကိုယ့်အမြင်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမမဲ့ direction ကိုကြိုးစားပါရခင်ဗျာ
။သတင်းရှင်တွေအနေနဲ့မနေ့ဖြန်အင်္ဂါည9နာရီတိုင်းလေလိုင်းစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုင်းလေလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညနေမှာတင်ဆက်ပေးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့သူယုံကြည်ရာစီစဉ်အလှည့်ရောက်ပါပြီရှင်။ဒီတစ်ပတ်စီစဉ်မှာတော့ American နိုင်ငံ Community Solution အစီအစဉ်နဲ့ပညာသင်ဆုနဲ့ပညာရေးဆိုင်ရာတိုးတက်မှုတွေကိုလေ့လာသင်ယူနေတဲ့မတ်ပူပူတောင်းဝင်းကဘာကိုယုံကြည်ကြလဲဆိုတာကိုနားဆင်ကြမှာပါ။မတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
ပါအောင်ယုံကြည်လေကျမဘယ်လိုရည်ရွယ်ချက်တည်းကြောင့်အခုလက်ရှိပညာရေးဖွံ့ဖြိုးတိုးတက်ရေးနဲ့ဆိုင်တဲ့အလုပ်တွေလုပ်နေလဲပေါ့နော်ဆယ်နှစ်အောင်ပြီးတဲ့အခါတင်ကြားရေးနဲ့ပတ်သက်ပြီးတော့လှုပ်လာခဲ့တာအချိန်ကုန်လို့ကုန်မမသိခဲ့ဘူးကလေးနဲ့တင်ကြားတင်ယူရင်းပြောခဲ့တယ်တစ်ဖက်ကလည်းပညာရေးနဲ့ရောပညာရေးစီမံခန့်ခွဲမှုနေနဲ့ရောစိတ်ဝင်စားစရာအကြောင်းအရာတွေကိုတင်ယူမှုမရက်ခဲ့ဘူးပေါ့နော်အဲ့လိုတင်ကြားတင်ယူရင်းနဲ့အချိန်တစ်ခုရောက်လာတာနဲ့ပညာရေးဆိုတာတော့အရေးကြီးတယ်ဆိုတာနားလည်လာတယ်။ကိုလှုပ်လာတဲ့ကိုလှုပ်နေတဲ့အလုပ်ပေါ်မှာလည်းရည်ရွယ်ချက်ရှိတယ်လို့ခံစားမိလာတယ်လို့အကျိုးပြုနေတဲ့လုပ်ငန်းတစ်ခုအနေနဲ့ကောယုံကြည်ချက်ရှိလာခဲ့တယ်။အဲ့ဒါကဘာကြောင့်လဲလို့ပြောရမယ်ဆိုလို့ရှိရင်တွေးကြုံခဲ့တဲ့အတွေ့အကြုံတွေရောပြီးတော့ဖတ်ခဲ့တဲ့စာအုပ်အကြောင်းရောပေါ့နော်။အထူးသဖြင့်20ရာစုနောက်ကနောက်ပိုင်းရနေပြီးစပြီးပြောလာခဲ့တဲ့ progressive education နဲ့ပတ်သက်တဲ့အတွေ့အခေါ်တွေလောက်ဆောင်မှုတွေရဲ့လွှမ်းမိုးမှုကြောင့်လို့ပဲပြောရမယ်။ progressive education မှာက democracy ဆိုတာကနိုင်ငံသားတိုင်းကသူတို့ရဲ့ဘဝပေါ်ထက်ရောက်မှုရှိတဲ့လူမှုရေးရောစီးပွားရေးရောနိုင်ငံရေးတွေစတော့ဒီမှာတက်ကြွစွာပါဝင်မှုရှိခြင်းလို့အဓိပ္ပာယ်ဖွင့်ထားတယ်။အဲဒါကြောင့်သူကပညာရေးရဲ့ရည်ရွယ်ချက်ကိုတဦးချင်းစီရဲ့အရေးချင်းစိတ်ဝင်စားမှုအတွေးခေါ်လိုအပ်ချက်ယဉ်ကျေးမှုတွေကိုလေးစားတတ်ဖို့ရဲ့ပြီးတော့လူမှုပတ်ဝန်းကျင်မှာဝင်ဆန့်ပြီးတော့စမ်းစစ်ဝေဖန်တဲ့စွမ်းရည်တွေမြင်မာလာဖို့ရဲ့အလုံးကြီးရဲ့အချိုးအတွက်ကိုပေါ့နော်အတူတကွတက်ကြွစွာလှုပ်ဆောင်မှုဆိုတဲ့ရည်ရွယ်ချက်တွေနဲ့ပညာရေးကိုကလေးဘဟုပြုပညာရေးဆိုပြီးတော့အဓိပ္ပာယ်ဖွင့်ဆိုခဲ့တယ်အဲ့ဒီအဓိပ္ပာယ်ဖွင့်ဆိုမှုကကျမရဲ့ယုံကြည်ချက်ပညာရေးလက်ဆောင်မှုတွေပေါ်မှာဖြစ်လာခဲ့တယ်ပေါ့နော်အဲ့ရနဲ့အခုကျမတို့လက်ရှိအခြေအနေရဲ့ပညာရေးကိုအပြင်စဉ်းစားကြည့်ရပေါ့နော်အဲ့ဒီရဲ့ရည်ရွယ်ချက်တွေကိုတွားနေလာပေါ့
လက်ရှိပညာရေးအားကွဲပြားမှု diversity ဆိုတာတက် uniformity ပေါ့နော်တူညီမှုပေါ့နော်အထူးသဖြင့်ကွဲပြားမှုကိုလေးစားနားလည်ဖို့ဟိုသင်ကြားပေးတာတက်ပုံတူတာကိုဘာဝင်မှုသွတ်သွင်းတယ်လို့မျိုးဖြစ်နေတယ်လို့သုံးသပ်မိတယ်ပြီးတော့တာဝန်ကြီးတဲ့အောင်တော့သင်ကြားပေးတယ်ဒါမဲ့ sensitive ဝေဖန်ဖို့အားမပြည့်တဲ့ပတ်ဝန်းကျင်မျိုးဖြစ်နေတယ်လို့သုံးသပ်မိတယ်ပေါ့နော်အခုလက်ရှိဖြစ်နေတဲ့ပညာရေးလမ်းကြောင်းအနေပြီးတော့ progressive လမ်းကြောင်းကိုရွေးဖို့ဆိုတာပြောရလွယ်တယ်လို့ပြောရမယ်ဒါပေမဲ့မဖြစ်နိုင်ဘူးလို့ပြောလို့ရှိရင်တော့မဖြစ်နိုင်ဘူးလို့ညင်းလို့မရနိုင်ဘူးပေါ့နော်ဖြစ်နိုင်ဖို့ကျမတို့လုပ်နိုင်ရမယ်ပေါ့အဲဒါကြောင့်ပဲကျမပညာရေးဆိုင်ရာလုပ်ငန်းတွေကိုစပြီးတော့လုပ်ခဲ့တယ်ပေါ့နော်သင်ကြားသည်တမအနေနဲ့ရော program တွေကိုစီမံတဲ့သူတွေအနေနဲ့ရောတခြားတော့ပညာရေးဆိုင်ရာလုပ်တွေကိုစပြီးတော့လုပ်ခဲ့တယ်အကျိုးဆုံးပြောရရင်တော့ကျမယုံကြည်တဲ့ပညာရေးဆိုတာလုံးဝရိုးရိုးလေးပါအနှစ်သာရရှိတဲ့ပညာရေးမျိုးပညာရေးရဲ့မူလရောရည်ရွယ်ချက်အတိုင်းရှိဖို့ရှိတဲ့ပညာရေးမျိုးလက်တွေ့ဆန်တဲ့ပညာရေးမျိုးအပေါ်ရင်အကျိုးတစ်ခုအတွက်သုံးချတဲ့စိုင်းဘုတ်တစ်ခုဖြစ်မနေတဲ့ပညာရေးမျိုးပေါ့နော်အဲ့ဒီပညာရေးမျိုးရဖို့အတွက်ရောကျမလက်ရှိလုပ်နေတဲ့အလုပ်တွေကိုဆက်ပြီးတော့စူးစမ်းလုပ်သွားမှာပါအားလုံးကျေးဇူးတင်ပါတယ်
အဖက်စင်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
Community Solutions အစီအစဉ်ရဲ့ပညာသင်ဆုနဲ့ပညာရေးဆိုင်ရာတုံ့တက်မှုတွေကိုလေ့လာသင်ယူနေတဲ့မတ်ပူပူတောင်းဝင်းရဲ့သူယုံကြည်ရာကိုတော်တာရှင်နေနာဆင်ခဲ့ကြတာဖြစ်ပါတယ်။သူယုံကြည်ရာအစီအစဉ်မှာပါဝင်ကြဖို့ကိုလည်းအားလုံးကိုဖိတ်ခေါ်ပါရရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြေကြေကိုမတ်တင်ကြီးထက်ကကြီးညာပေးပါလိမ့်မယ်။
ပြောဆုံးနေတဲ့ဆော်ဒီသတင်းတောက်ဂျမဲကာရှိုဂီကိုကောက်ချစ်တဲ့လူသက်သမားတွေတပ်ပစ်လိုက်နိုင်တယ်ဆိုတဲ့သဘောမျိုးအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဆော်ဒီသတင်းတောက်ဂျမဲကာရှိုဂီကိုပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကတူရကီနိုင်ငံအစ္စတန်ဘူးမြို့တော်ကဆော်ဒီကောင်စစ်ဝင်ရုံးကိုဝင်သွားပြီးတဲ့နောက်ပျောက်ဆုံးနေတာဖြစ်ပါတယ်။ဆော်ဒီအင်ရှစ်ဆန်မိုဟာမက်ဘင်ဆယ်မန်ကိုဝေဖန်သူသတင်းတော်ကာရှိုဂီဘာတွေဖြစ်ခဲ့တယ်လဲဆိုတာမသိဘူးဆိုပြီးဆော်ဒီဘင်ဆယ်မန်ကပြောဆိုကြောင်းလဲအမေရိကန်သမ္မတကပြောပါတယ်ဒီကနေ့တနင်္လာနေ့မှာအမေရိကန်သမ္မတထရန့်နဲ့ဆော်ဒီဘင်တို့မိနစ်20ကြာတယ်လီဖုန်းဆက်သွယ်ဆွေးနွေးခဲ့တာဖြစ်ပါတယ်သတင်းတော်ကာရှိုဂီပျောက်ဆုံးမှုနဲ့ပတ်သက်ပြီးဘင်ဆယ်မန်နဲ့ဆွေးနွေးဖို့ဆော်ဒီအာရေဗျာမြို့တော်ရီယတ်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုသွားဖို့ကိုလဲသမ္မတထရန့်ကဆေးလွှတ်ထားပါတယ်သတင်းတောက်ကရှုကီဘာရီဖြစ်ခဲ့တယ်လဲဆိုတာကိုဖော်ထုတ်တဲ့နေရာမှာဘာမှဖုံးကွယ်ထားမှာမဟုတ်ဘူးလို့လည်းအမေရိကန်သမ္မတကကြေညာပြောဆိုထားပါတယ်။ပြီးခဲ့တဲ့သတင်းဖတ်တုန်းကတိုက်ခတ်ခဲ့တဲ့မိုက်ကယ်ဟာရီကိန်းမုန်တိုင်းကြောင့်ပျက်စီးထိခိုက်ခဲ့တဲ့ဖလော်ရီဒါပန်ဟန်ဒယ်ဒေသကိုတွားရောက်ကြည့်ရှုဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့သမ္မတဂရော့မလန်နီယာတို့အခုဒီကနေ့မှရောက်ရှိနေပြီဖြစ်ပါတယ်။မုံတိုင်းတင့်ခဲ့တဲ့ဂျော်ဂျီယာပြည်နယ်တွင်ကဒေသတွေကိုလည်းတွားရောက်မယ်လို့သမ္မတထရန့်ကဒီကနေ့တနင်္လာနေ့မှာပဲ Twitter လူမှုကွန်ရက်မှာရေးသားပြောဆိုထားပါတယ်ရှင
်။သတင်းကြေကြေကိုမှတင်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညတစ်စီစဉ်ထုတ်လို့ရမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့ Engineer ကတော့ Cornelius Tanner ဖြစ်ပါတယ်ရှင်။ကျွန်မအီတန်စင်ပါ few american တမနက်ဖက်မြန်မာဘာသာစီစဉ်နေကိုတော့မြန်မာစံတော်ချိန်မနက်6:00နာရီကနေ9:00အထိလိုင်းတိုမီတာ24 40 48 50အပြင်လက်လက်မီတာ190တို့ကနေလည်းထားရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ view ကိုနားဆင်သူအားလုံးကိုထူးပေးကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.